Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VO American တာရဲ့2019ခုနှစ်ဇွန်လ10ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေထိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ line meter 2532.50 နဲ့လိုင်းလက်မီတာ190တို့ကနေနားဆင်နိုင်တယ်လို့ VO Facebook စာမျက်နှာကနေပြီးတော့လည်းအချိန်နဲ့တပြေးညီဖန်ယူနားဆင်နိုင်ပါလိမ့်ရှင်ကျမခွာညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညချမ်းပါရှင်ကျမသင်္ကီထိုက်ပါအမေရိကန်သမ္မတကတစ္ဆာခံခိုင်းခဲ့တဲ့ဆိုတဲ့ကိစ္စနဲ့ပတ်သက်လို့ FBI ညွှန်ကြားမှုဟောင်း James Comey ကိုအထက်လွှတ်တော်မှစတင်ကြားနာနေပါပြီဗြိတိန်နိုင်ငံမှာတော့ပါလီမန်ရွေးကောက်ပွဲတွေကိုဒီကနေ့စပါတယ်ပြကြခဲ့ရတဲ့တက်မတော်လေးရမလိုက်ပါသွားသူတွေတဲက32ဦးတို့ရဲ့ရုပ်အလောင်းတွေကိုတော့ဒီကနေ့ရှာဖွေတွေ့ရှိပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုကိုရန်နိုင်တဲ့အတူကြီးညာပေးပါမယ်ရှင်
အခုညနေပိုင်းသတင်းလွှာတွေဆက်သွယ်မင်းအခုညပိုင်းသတင်းလွှာတွေဆက်သွယ်မင်းမြန်ချက်တွေထဲမှာတော့ဒေါက်ဆန်းစုကြည်ရဲ့ကနေဒါခီးစဉ်အတွင်းမြန်မာနိုင်ငံရဲ့ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်မှုတွေနဲ့ပတ်သက်လို့ဆွေးနွေးကြတာမှာ
I look very much forward to talking about the development cooperation the growing economic ties the opportunities
စီဝါဆက်ဆံရေးတိုးမြှင့်သွားမယ်လို့ကနေဒါဝန်ကြီးချုပ်ရဲ့ပြောကြားချက်နဲ့အတူထုတ်လွှင့်ပေးပါမယ်ဇလ9ရက်နေ့ကပြတ်ကျခဲ့တဲ့တက်မတော်ပို့ဆောင်ရေးလေယာဉ်နဲ့လိုက်ပါသွားသူခီးသည်တွေကိုရှာဖွေနေတဲ့နောက်ဆုံးရအခြေအနေမြမတက်မတော်နဲ့ကချင်လက်နက်ကိုင်တပ်ဖွဲ့တို့ကြားကစီးရေးတင်းမာမှုကြောင့်ဖားကန်တနိုင်စတဲ့မြို့ဝင်းကျင်တွေမှာညဘက်မော်တော်ယာဉ်သွားလာခန့်ပိတ်ပင်ထားတာထိုင်းနိုင်ငံမှာအလုပ်လုပ်နေတဲ့မြန်မာရွှေ့ပြောင်းလုပ်သမား200ကျော်အလုပ်လုပ်ခွင့်တက်တန်းထပ်မတိုးနိုင်တာနဲ့လုပ်ခွင့်ရနေမျိုးကိုကျော်လွန်အလုပ်လုပ်တာတွေကြောင့်ဖမ်းဆီးခံရတဲ့အခြေအနေတွေကိုနားဆင်ကြရမှာပါအခုအရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိန်ကီထိုင်နဲ့ကိုရနိုင်တို့ကကြေညာပါမယ်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရန့်ကသူ့ကိုတစ်ဆာခံဖို့ဘလို့မျှော်လင့်ခဲ့တယ်လဲနောက်သမ္မတရဲ့လက်ထောက်တင်တဲ့ရုရှားအစိုးရတာဝန်ရှိသူတွေကြားပတ်သက်ဆွံ့နွမှုစုံစမ်းစစ်ဆေးမှုတွေဆက်မလုပ်ဖို့တောင်းဆိုခဲ့တဲ့ဆိုရာတွေနဲ့ပတ်သက်လို့ယာရုကထုတ်ခံခဲ့ရတဲ့ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ညွှန်ကြားရေးမှူးဟောင်း James Comey ကိုအထက်လွှတ်တော်မှစတင်ကြားနာနေပါပြီပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ဟာရိုးသားခိုင်မာပြီးအမိအခိုကင်းတယ်လို့ FBI ရဲ့ညွှန်ကြားမှုဟောင်းကိုမီကထွက်ဆိုပါတယ်။သမ္မတထရန့်အစိုးရဟာသူ့အပေါ်မှာရော FBI အပေါ်မှာပါမရိုးသားခဲ့ဘူးလို့လည်း FBI ရဲ့အကြီးအကဲဟောင်းကိုမီကထွက်ဆိုပါတယ်။ပြီးခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကိုဝင်ပြီးတော့မှွေနှောက်ခဲ့တယ်ဆိုတဲ့အပေါ်မှာလည်းသူ့အနေနဲ့တန်တရားမရှိဘူးလို့ညွှန်ကြားမှုဟောင်းကထွက်ဆိုပါတယ်။ပြီးခဲ့တဲ့လကသမ္မတထရန့်က FBI ညွှန်ကြားမှုဟောင်းကိုမီကိုယာရုကထုတ်လိုက်တာပါ။ယာရုကဖေရှားမခံရခင်သမ္မတနဲ့ FBI အကြီးအကဲ James Comey တို့မျက်နှာချင်းဆိုင်3ချိန်နောက်တယ်လီဖုန်းဆက်သွယ်ပြောဆိုမှု6ချိန်ရှိခဲ့ပြီးဒီဆွေးနွေးမှု9ချိန်အတွင်သမ္မတနဲ့ဆွေးနွေးခဲ့တာတွေကိုအထက်လွှတ်တော်ထောက်လှမ်းရေးကော်မတီရှေ့မှောက်မှာ FBI ရဲ့အကြီးအကဲဟောင်းကပထမဆုံးအကြိမ်အဖြစ်နဲ့လူသိရှင်ကြားထွက်ဆိုနေတာလည်းဖြစ်ပါတယ်ရှင်။
ဗြိတိန်နိုင်ငံမှာဆိုးရွားသည့်ရွေးချယ်ဖို့ဒီကနေ့ထွေထွေရွေးကောက်ပွဲတွေကိုကျင်းပနေပါတယ်မနက်9နာရီကနေ10နာရီည10နာရီအထိမပေးခြင်းအတွင်းမှာအောက်လွှတ်တော်အမှတ်နေရာ650ကိုမဲပေးရွေးချယ်ကြမှာဖြစ်ပြီးတော့အစိုးရဖွဲ့နိုင်မှုအတွက်ပါတီတရရက်က326နေရာအနိုင်ရဖို့လိုအပ်ပါတယ်တော့ကြနေမနေ့ပိုင်းမှာတော့ဒီရွေးကောက်ပွဲရလဒ်တွေကိုသိရမှာဖြစ်ပါတယ်လွန်ခဲ့တဲ့ April လကကျင်းပခဲ့ရွေးကောက်ပွဲကျင်းပပြီးဖို့ဝန်ကြီးချုပ်မေကတိုက်တွန်းချိန်မှာတော့လွှတ်တော်အမတ်နေရအနည်းငယ်သာပိုရထားတဲ့သူ့ရဲ့ Conservative Party ဟာလူမှုသဘောထားကောက်ခံမှုစစ်တမ်းတွေမှာထိတ်ဆုံးကပြေးနေပြီးမဲ့လဲလာအနည်းငယ်တွင်မှာထောက်ခံမှုအင်အားတဖြည်းဖြည်းချဆင်းလာခဲ့ပါတယ်ဒါပေမဲ့လွန်ခဲ့တဲ့အင်္ဂါနေ့ကသဘောထားစစ်တမ်းကောက်ခံမှုမှာတော့အဓိကအတိုက်ခံ Labour Party ထက်တော့တာနေပါသေးတယ်ဗြိတိန်နိုင်ငံဥရောပသမဂ္ဂကနေနှုတ်ထွက်ဖို့လူမှုဆန္ဒခံယူပွဲမှာဆုံးဖြတ်ပြီးတဲ့နောက်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်နှုတ်ထွက်ခဲ့ရပြီးတော့ထရီဇာမေးဝန်ကြီးချုပ်ဖြစ်လာခဲ့တာပါသူဟာဝန်ကြီးချုပ်ကင်မရွန်လက်ထက်ကထက်လွှတ်တော်တွင်အမတ်နေရာအတော်များများရရှိဖို့ကြိုးစားနေတာပါ Conservative Party ဝန်ကြီးချုပ်ထရီဇာမေးနဲ့တိုက်ခံ Labour Party ခေါင်းဆောင် Jeremy Corbyn တို့ဟာမဲဆွယ်စည်းရုံးနဲ့နောက်ဆုံးရက်မှာလည်းအကြိတ်နဲ့ပြောဆိုစည်းရုံးခဲ့ကြပါတယ်ဥရောပသမဂ္ဂ EU ကနေဗြိတိန်ခွဲထွက်ရေးဓာတ်ညီမျှမှုရှိတဲ့လူ့ဖွဲ့စည်းတည်ဆောက်ဖို့နဲ့မကြသေးခင်က Manchester နဲ့ London မှာအကြမ်းဖက်တိုက်ခိုက်ခံရတဲ့ဖြစ်ရပ်မျိုးတွေထပ်မံမဖြစ်ပွားဖို့အကြမ်းဖက်မှုနိုင်နေရေးနဲ့ပတ်သက်ပြီးတော့ဘယ်လိုကင်တွယ်မလဲဆိုတဲ့အစီအစဉ်တွေကိုလူတို့ကိုချပြပြီးတော့သူတို့စည်းရုံးခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
အီရန်လွှတ်တော်နောက်ခွဲလွန်သူခေါင်းဆောင်ဟောင်းအယာထိုလာခိုမေနီရဲ့ဂူဘိမှန်တို့မှတိုက်ခိုက်ခဲ့ကြတဲ့အမျိုးသားတွေထဲက၅ဦးကအစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့နဲ့ပူးပေါင်းခဲ့တဲ့အီရန်နိုင်ငံသားတွေဖြစ်တယ်လို့အီရန်ထောက်လှမ်းရေးဝန်ကြီးဌာနကဒီကနေ့ကြားသာပရင်းနေ့မှာပြောပါတယ်။ဒီအမျိုးသားတွေကအီရန်နိုင်ငံမိုဆူးမြို့နဲ့ဆီးရီးယားနိုင်ငံရက်ကာမြို့တို့မှာ IS အဖွဲ့ဘက်ကပါဝင်တိုက်ခိုက်ခဲ့ကြပြီးတဲ့နောက်ပြီးခဲ့တဲ့နှစ်ဩဂုတ်လကအီရန်နိုင်ငံကိုပြန်လာကြသူတွေဖြစ်တယ်လို့ဝန်ကြီးဌာနကပြောပါတယ်။တေဆုံးသူအရေအတွက်ကလည်းတိုးလာပြီးအ ਨੇ ဆုံး 18 ဦးသေဆုံး40တန်းရရထားတယ်လို့အီရန်အစိုးရတာဝန်ရှိသူတွေကပြောပါတယ်ဆက်တနတ်တွေနဲ့တိုက်ခိုက်အသေးခံဘုံခွဲသမား2ဦးတို့ရဲ့ဖောက်ခွဲတိုက်ခိုက်မှုတွေဒပြိုင်နဲ့နှိပါတိုက်ခိုက်ခဲ့တာဟာဆိုရင်သူတို့လက်ချက်ဖြစ်တယ်လို့အစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ကချက်ချင်းဆိုသလိုပြောဆိုခဲ့တာပါအကြမ်းဖက်ဝါဒီအဖွဲ့ရဲ့အက်မက်သတင်းဌာနကလည်း24စက္ကန့်ကြာတိုက်ခိုက်မှုဗီဒီယိုကိုတင်ခဲ့ပါတယ်ဗီဒီယိုထဲမှာတော့အီရန်လွှတ်တော်အစအောင်ဝင်းအတွင်းသွေးစွန်းနေတဲ့တေဆုံးသူတဦးကိုပြသခဲ့ပြီးနောက်ထပ်တိုက်ခိုက်မှုတွေဆက်လုပ်မယ်လို့လည်းချိန်ချထားပါတယ်ရှင
်အီရန်နိုင်ငံနောက်ပိုင်းမိုဆိုးမြို့ကနေထွက်ပြေးဖို့ကြိုးစားတဲ့အရသား231ယောက်ထပ်မင်းကို IS သွေးကြွတွေကတပ်ပစ်ခဲ့တယ်ဆိုတာကိုဖော်ပြနေတဲ့ခိုင်လုံတဲ့သတင်းပေးပို့ချက်တွေရရှိထားတယ်လို့ကုလသမဂ္ဂလူ့ခွင့်ရုံးကဒီကနေ့မှပြောလိုက်ပါတယ်အဲ့ဒီဖြစ်ရဟာမေလ26ရက်နေ့ကနေဂျွန်လာ3ရက်နေ့အတွင်းအယ်ရှိဖာအရက်မှာဖြစ်ခဲ့တာဖြစ်ပြီးတော့ IS တွေထိန်းချုပ်ထားတဲ့နေရာကနေအီရတ်တပ်ဖွဲ့တွေထိန်းချုပ်ထားတဲ့နေရာကိုသွားဖို့လုပ်တဲ့သူတွေဖြစ်တယ်လို့ပြောပါတယ်။ဒါ့အပြင်မိုဆိုးမြို့အနောက်ဘက်ဇန်ဂျီလီအရက်မှာလူ50ကနေ80ကျော်သေဆုံးခဲ့တဲ့လေကြောင်းတိုက်ခိုက်မှုအတွင်းမှာနောက်ထပ်အရက်သားထိခိုက်သေဆုံးမှုရှိမရှိဆိုတာနဲ့ပတ်သက်ပြီးတော့ဆက်လက်စုံစမ်းစစ်ဆေးနေတယ်လို့လည်းကုလသမဂ္ဂကပြောပါတယ်။အမေရိကန်ဦးဆောင်တဲ့မဟာမိတ်တပ်ဖွဲ့တွေရဲ့လေကြောင်းတိုက်ခိုက်မှုအကူအညီနဲ့မိုဆိုးမြို့အရှိတ်ချမ်းကိုအီရတ်တပ်ဖွဲ့တွေကသိမ်းယူခဲ့ပြီးတဲ့နောက်မှာဖေဖော်ဝါရီလကစပြီးတော့မိုဆိုးမြို့နောက်ဘက်ချမ်းကိုဆက်ပြီးသိမ်းနိုင်ဖို့အတွက်တိုက်ပွဲတွေဆက်ဖြစ်နေတာဖြစ်ပါတယ်။မိုဆိုးမြို့တစ်ခုလုံးကိုပြန်သိမ်းပိုက်နိုင်မယ်ဆိုရင်တော့2014ခုနှစ်ကစပြီးတော့မိုဆိုးအပါအဝင်အီရတ်နိုင်ငံနောက်ဘက်ချမ်းနေရာတော်များများကိုသိမ်းယူခဲ့တဲ့စစ်သွေးကြောအဖွဲ့တွေကိုတိုက်ထုတ်တဲ့နေရာမှာအဓိကကျတဲ့အောင်ပွဲတစ်ရပ်ဖြစ်လာမှာဖြစ်ပါတယ်ခင်ဗျာ။
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
VOA မြန်မာပိုင်းစီစဉ်ရဲ့ကြာတာပတင်းညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ရှင်။မြောက်ကိုရီးယားအစိုးရကဒီကနေ့ကြာတာပတင်းညအစောပိုင်းမှာတင်းမောဖြက်ဒုံးကျည်တွေလို့ယူဆရတဲ့ဒုံးကျည်စမ်းသပ်မှုတွေကိုလုပ်ခဲ့ပါတယ်။ဒီစမ်းသပ်မှုနောက်ပိုင်းမှာတော့မြောက်ကိုရီးယားအနေနဲ့နျူကလ িয়ার နဲ့ဒုံးကျည်တွေနဲ့ရန်စတဲ့လုပ်ရက်တွေကိုချက်ချင်းရပ်ဖို့တောင်ကိုရီးယားသမ္မတမွန်ဂျေအင်ကပြောဆိုလိုက်ပါတယ်။တောင်ကိုရီးယားအစိုးရအနေနဲ့အမျိုးသားလုံခြုံရေးပြည်သူတွေဘေးကင်းရေးအတွက်ဆစ်ဆက်ညှိနှိုင်းရေးကိုဘယ်နည်းနဲ့မှလက်လွတ်မှာမဟုတ်ဘူးလို့လည်းသမ္မတကပြောပါတယ်။ဒဏ်ခတ်ပိတ်ဆို့မှုတွေဆစ်ဆက်ဆွေးနွေးမှုတွေနဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်တွေအပြည့်အဝကင်းစင်သွားရေးအစိုးရအနေနဲ့ခိုင်ခိုင်မာမာဆောင်ရွက်မယ်လို့သမ္မတမွန်ဂျေအင်ကပြောပါတယ်။မြောက်ကိုရီးယားကနိုင်ငံအရှေ့ပိုင်းကမ်းရိုးတန်းမြို့ဝန်ဆန်ကနေဒီကနေ့ကြာတာပတင်းနေ့မနက်ပိုင်းမှာဒုံးကျည်တွေဆန့်တက်ခဲ့တာမှာကီလိုမီတာ200လောက်အထိအဝေးကိုရောက်ရှိခဲ့ပြီးဂျပန်ပင်လယ်ထဲကိုကျရောက်ခဲ့တယ်လို့တောင်ကိုရီးယားပူရဲဆေးဦးစီးချုပ်များအဖွဲ့ကပြောဆိုပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီကပြီးခဲ့တဲ့သတင်းပတ်ကမှာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအစိုးရအပေါ်ဒဏ်ခတ်ပိတ်ဆို့မှုအသစ်တွေချမှတ်ခဲ့ပြီးတဲ့နောက်မှာထွက်ပေါ်လာတဲ့ဒုံးကျည်ဆန့်တက်မှုကတော့တလတာကာလအတွင်း၄ချိန်မြောက်ဆန့်တက်မှုလည်းဖြစ်ပါတယ်ရှင်။
ပြကြခဲ့တဲ့မြန်မာတပ်မတော်လေမာလိုက်ပါသွားသူတွေကလူ32ဦးရဲ့ရုပ်အလောင်းတွေကိုဒီကနေ့ရှာဖွေတွေ့ရှိထားပါတယ်။ကလေးငယ်10ဦးအမျိုးသမီး21ဦးနဲ့အမျိုးသား2ဦးတို့ရဲ့ရုပ်အလောင်းတွေကိုတွေ့ရှိထားတာဖြစ်ပါတယ်။ပြကြခဲ့ရတဲ့အကြောင်းရင်းကိုမသိရသေးပါဘူး။ပြကြခဲ့တဲ့တပ်မတော်လေမာတော့တပ်မတော်အရာရှိစစ်တီနဲ့မိသားစုဝင်တွေလေယာဉ်မှူးတန်းစုစုပေါင်း122ဦးလိုက်ပါသွားတာဖြစ်ပါတယ်။ဒေသုံးသူတွေရဲ့ရုပ်အလောင်းတွေပြကြလေရင်ရဲ့အစိပ်ပိုင်းတချို့နဲ့အတူပစ္စည်းတချို့ကိုလောင်းလုံးမျိုးရဲ့အနောက်တောင်ဘက်မိုင်22မိုင်အကွာကြောင်းနီမော်ကြေးရွာရဲ့နောက်ပတ်14မိုင်အကွာပင်လယ်ပြင်ကနေရှာဖွေတွေ့ရှိထားတဲ့ကြောင်းကွာကွေဦးစည်းချုပ်ရုံကသတင်းထုတ်ပြန်ထားပါတယ်။ဒေသခံ5014အနည်းဆုံး18စီးနဲ့ဒေသခံတွေနောက်ရေတပ်သင်္ဘောတွေနဲ့လေတပ်လေယာဉ်တွေရဟယင်တွေကရှာဖွေကယ်ဆယ်ရေးတွေကိုဆက်လုပ်နေပါတယ်။တပ်မတော်တဲယူပို့ဆောင်ရေးလေယာဉ်ပျောက်ဆုံးခဲ့တဲ့အတွက်လိုက်ပါသွားသူများလေယာဉ်အမှုတန်းတွေနဲ့မိသားစုဝင်တွေအတွက်စိတ်မကောင်းဖြစ်ရကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကကြေညာချက်ထုတ်ပါတယ်။တပ်မတော်လေယာဉ်ပြတ်ကျခဲ့ပြီးအသက်ဆုံးရှုံးမှုတွေရှိခဲ့တဲ့အတွက်စိတ်မကောင်းဖြစ်ရပါကြောင်းကနေဒါဝန်ကြီးချုပ် Justin Trudeau ကလည်းမနေ့တုန်းကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့တွေ့ဆုံစင်မှာပြောကြားခဲ့ပါတယ်ခင်ဗျာ
ဆက်သွယ်ရေးဥပဒေပုံမှန်66ကာကြီးနဲ့တက်မတော်ကတရားစွဲဆိုထားတဲ့ The Voice သတင်းစာအက်ဒီတာချုပ်ဦးကျော်မင်းဆွေနဲ့စာရေးဆရာဗီတိရှာကိုကိုမောင်တို့ကိုအာမခံပေးဖို့လျှောက်ထားချက်ကိုရန်ကုန်တိုင်းဗဟန်းမြို့နယ်တရားရုံးကဒီကနေ့ပယ်ချလိုက်ပါတယ်ဦးကျော်မင်းဆွေနဲ့ဗီတိရှာကိုကိုမောင်တို့ကိုအာမခံပေးလိုက်တဲ့အတွက်ရဲလုပ်ငန်းတွေပြက်ပြားသွားစရာအကြောင်းမရှိတာကြောင့် မစီလျော်တဲ့အကြောင်းပြချက်တွေနဲ့ဆက်ပြီးချုံနောက်ထားတာဟာဆိုရင်ဥပဒေနဲ့မညီဘူးလို့လည်းသူတို့ရဲ့ရှေ့နေဥက္ကင်မောင်မြင့်ကပြောပါတယ်။ဒါကြောင့်သက်ဆိုင်ရာအဖွဲ့အစည်းတွေကိုဆက်ပြီးတင်းပြသွားမယ်လို့လည်းပြောဆိုပါတယ်။ပြည်ထောင်စုတစ္ဆာရုပ်ရှင်ဇာတ်ကားကိုအခြေခံပြီးကြည်ထောင်စုတစ္ဆာဆိုတဲ့ခေါင်းစဉ်နဲ့တယောစာရေးသားဖော်ပြခဲ့တဲ့အတွေ့ဥကြုံမင်းဆွေနဲ့ဗြိတိရှာကိုကိုမောင်တို့ကိုတက်မတော်ကပုံမှန်66ဂါကြီးနဲ့အမှုဖွင့်တိုက်ကြားထားတာပါဇွန်လ2ရက်နေ့မှာတော့သူတို့နှစ်ဦးကိုဗဟန်းရဲတပ်ဖွဲ့ကဖမ်းဆီးပြီးရဲစခန်းမှာပဲချုပ်ထားတာပါဒီကနေ့ညနေပိုင်းမှာတော့ရဲစခန်းအချုပ်ခန်းကနေအင်းစိန်ထောင်ကိုပို့လိုက်ပြီးဖြစ်ပါတယ်နောက်တစ်ချိန်တရားရုံးချိန်ကိုတော့ဇွန်လ16ရက်နေ့မှာတက်မှတ်ထားပါတယ်ဒီလိုတရားစွဲဆိုတဲ့ကိစ္စပေါ်သတင်းမီဒီယာသမားတွေကကန့်ကွက်ရှုတ်ချကြပြီးသတင်းလွတ်လပ်ခွင့်ရှိရမည် Freedom of Press စာသားတွေရေးသားထားတဲ့လက်ပတ်အဖြူတွေကိုပတ် We Stand With The Voice စာသားရေးသားတဲ့ထီးတွေကိုစောင့်ပြီးဒီကနေ့တရားရုံးထုတ်တာမှာသတင်းလာယူကြတာကိုတွေ့ရပါတယ်ရှင်
ဝါရှင်တန်ခြေစိုက်နိုင်ငံကဒီမိုကရေစီဖွံ့ဖြိုးတိုးတက်ရေးအထောက်ပံ့အဖွဲ့ NLD ကနဲ့ဆင်ဒီမိုကရေစီရေးလှုပ်ရှားသူတွေကိုစုကြည့်မြင်ရမှာဒီနေ့မှာတော့ကမ္ဘာတစ်ဝန်းအဂရိလိုက်စားမှုတိုက်ဖျက်ရေးဥဆောင်ဂျိုးပန်းသူတွေကိုအဓိကထားကုန်ပြလိုက်ပါတယ်အကျင့်ပြချစားမှုကနိုင်ငံပေါင်းများစွာကအစိုးရတွေပေါ်မှာလူထုကအယုံကြည်ကင်းမဲ့စေသလိုသက်ဆိုင်ရာတိုင်းပြည်တွေသာမကဒေသတွင်းနိုင်ငံတကာအတိုင်းဝိုင်းမှာပါတည်ငြိမ်မှုကိုထိခိုက်အောင်ချင်းချောင်နေတာကြောင့်အဂရိလိုက်စားမှုတိုက်ဖျက်ရေးစွမ်းစမ်းတမန်ဂျိုးပန်းသူတွေကိုစုကြည့်မြင်ဖို့ဆုံးဖြတ်ခဲ့တာဖြစ်တယ်လို့ NLD ကပြောပါတယ်ဒီနေ့အတွက်စုရှင်တွေဖြစ်နေတော့အင်္ဂလနိုင်ငံကစိန်လုပ်ငန်းတွေမှာအစိုးရရဲ့အကျင့်ပြချဆမှုတွေကိုဖော်ထုတ်ခဲ့တဲ့သတင်းတော့ Rafael Mori မလေးရှားနိုင်ငံကအဂရိလိုက်စားမှုတိုက်ဖျက်ရေးနဲ့လူခွင့်လှုပ်ရှားသူ Cynthia Gabriel အကျင့်ပြချဆမှုနဲ့ပတ်သက်လို့ရုပ်သံအစီအစဉ်တွေတင်ဆက်ခဲ့တဲ့ Ukraine နိုင်ငံကသတင်းတော့ Dennis Bihus နဲ့ Guatemala နိုင်ငံကအယူခံတရားရုံးတရားသူကြီးဟောင်းဥပဒေပညာရှင် Claudia Escobar နဲ့ Afghanistan နိုင်ငံကအကျင့်ပြချဆမှုတိုက်ဖျက်ရေးလှုပ်ရှားသူ Khalid Basar တို့ကိုချီးမြှင့်ခဲ့တာဖြစ်ပါတယ်ခင်ဗျာ
Direct from Washington, the voice of America, VOA.
ကြာသပတင်းနေ့ညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုရနိုင်တို့ကြီးညာပေးခဲ့တာပါ။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်မနဲ့ဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်ထုတ်လွှင့်ပါမယ်ရှင်။ဇွန်လ9ရက်နေ့မွန်လွယ်ပိုင်းကပြတ်ကျသွားခဲ့တဲ့တပ်မတော်ပို့ဆောင်ရေး Y8 လေယာဉ်ပေါ်ပါခီးတွေကိုရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေအပြင်းထန်ဆက်လုပ်နေပါတယ်။ဘယ်နေရာမှာလေယာဉ်ပြတ်ကျသွားတယ်ဆိုတာကိုအတိအကျမသိရသေးတဲ့အတွက်လည်းလေယာဉ်ပြတ်ကျရတဲ့အကြောင်းရင်းကိုမသိနိုင်သေးဘူးလို့တပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့တာဝန်ရှိသူတူက VOE ကိုပြောပါတယ်။အခြေအနေအပြည့်အစုံနောက်ဆုံးသိထားရသမျှကို VOE မြန်မာပိုင်းသတင်းတောက်မှတ်မြစ်မြစ်ခိုင်ကတင်ပြပေးပါမယ်ရှင်
။ဗိုလ်တဟူးနေ့မွန်လွယ်ပိုင်းမှာပြတ်ကျသွားတဲ့တပ်မတော်ပို့ဆောင်ရေး Y8 လေယာဉ်ပေါ်ပါပျောက်ဆုံးခီးသည်တွေကိုရှာဖွေနေတာမှာအခုချိန်ထိပြန်တွေ့ထားသမျှနဲ့ရှာဖွေကယ်ဆယ်ရေးလုပ်နေတဲ့အခြေအနေကိုတပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ဗိုလ်မှူးကြီးမြတ်မင်းဦးက VOE ကိုအခုလိုပြောပါတယ်
။နောက်ဆောင်လည်းလုပ်နေပါတယ်ခင်ဗျာ။ကျွန်တော်တို့ကပြင်နေတယ်ဆိုတော့အားလုံးကိုကြက်ကြက်ပြီးတော့မှကြမ်းအောင်လာပို့နေတယ်။အခုတော့စပြီးတော့ကြမ်းအောင်ကတ်နေတယ်။အလောင်းနေရတယ်။ကျွန်တော်တို့ကဒီဟိုနေ့ပိုင်းဟိုစုနိုင်ပိုင်းနဲ့ရှာပါလေ။ရှာပြီးတော့မှပဲပြင်ဆင်ပါပါ။အခုတော့ဒီတော့ဘလို့မှကျွန်တော်ပြောလို့ရတယ်လေရင်ကဘယ်နဲ့မှကြားတယ်တော့ကျွန်တော်မသိသေးပါဘူ
းရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေကိုတက်မတော်စစ်ရေးရင်တွေလေရင်တွေနဲ့အတူဒေသခံ၅ဖက်ဆက်လီတွေကလည်းပူးပေါင်းပါဝင်ဆောင်ရွက်ပေးနေကြတာပါဒါနဲ့ပတ်သက်လို့ဒဝေနာရေးကူညီမှုအသင်းကဦးဟုတ်ရှိကအခုလိုပြောပြပါတယ
်တက်မတော်စစ်ရေးရင်တွေနဲ့ဒေသခံဝလက်ဝနားတွေပါတော့ပါဟိုငါးလေတွေပေါ့နော်ငါးလေတို့ကန်ဒီကဝင်းလေတို့အဲ့ဒီလေတွေနဲ့အဲ့ဒီတက်မတော်ရေးရင်တွေနဲ့ဝိုင်းရပတ်စစ်ဆိုင်ဆက်နေကြတာပါအဲ့ပါဒီဒီကူတာတဲ့ကလို့တဲ့လူတွေလည်းပါနေကြတယ်မှာအခုဟိုစမ်းလန်းကားချင်းမှာပဲရှိတယ်မှာအဲ့ဒါတော့ဟောပါလေသူတို့ယူတော့ထားတဲ့အလောင်းတွေကိုကားချင်းမှာပဲထားလာနေတယ်မှာအဲ့ဒီကျွန်တော်အဖြစ်တဲ့နေရာနေပေါ့အဲ့စမ်းလန်းကားချင်းတွေလာတာဟိုကျွန်တော်မြေခေါအော်ဝင်မယ်လို့မြေခေါအော်ကအဲ့တိုင်းကြီးလုံးဝင်လို့မရဘူးအဲ့စမ်းလန်းကားချင်းပြန်လာတာလည်းကြည့်မိုးလည်းအားရွာနေတော့လေ
တက်မတော်ပို့ဆောင်ရေး Y8 အမျိုးအစားလင်းရင်အမှတ် 5820 ဟာဇွန်လ9ရက်နေ့မှာဘိန်းမျိုးကနေရန်ကုန်ကိုအသွားဆက်သွယ်မှုပြတ်တောက်ပြီးပြတ်ကျခဲ့တာဖြစ်ပြီးဒီလီယင်ပေါ်မှာလီယင်အမှုတန်း14ဦးအပါအဝင်တက်မတော်အရာရှိ6ဦးစစ်သည်29ဦးမိသားစုဝင်လူကြီး58ဦးနဲ့ကလေး15ဦးစုစုပေါင်း122ဦးလိုက်ပါသွားတာလည်းဖြစ်ပါတယ်ပြတ်ကျသွားတဲ့တက်မတော်လီယင်ရဲ့အစိတ်ပိုင်းတချို့နဲ့ရုပ်လောင်းတွေကိုတော့ကျောက်နီမော်ကျေးရွာရဲ့အနောက်ဖက်14မိုင်အကွာလောင်းလုံမြို့ရဲ့အနောက်တောင်ဘက်22မိုင်အကွာမှာစတင်ရှာဖွေတွေ့ရှိခဲ့တာပါလုံးလုံးစေအထီစေယူရရှိထားတဲ့ရုပ်အလောင်းတွေကိုတည်ယူလာတဲ့စမ်းလန်းကန်းကြီးအပါအဝင်လောင်းလုံမျိုးအနီးတင်းမောကတ်နိုင်တဲ့နေရာတွေအလုံးမှာကူညီကယ်ဆယ်ရေးအတွက်အစဉ်အသင့်ပြင်ဆင်ထားတယ်လို့လောင်းလုံမျိုးနယ်တိုင်းလွတ်တော်အမတ်ဥပိုလ်ထွေးကပြောပါတယ
်။ပင်လယ်ထဲမှာဖြစ်တော်ဆိုတော့ပင်လယ်ထဲအဲ့အခင်းပြတဲ့နေရာကြီးပင်လယ်ထဲပိုင်းတော့ကျွန်တော်တို့တောင်းမမယူရပါဘူး information နဲ့ကျွန်တော်တို့တော့မသိပါဘူးလို့ဒါပေမဲ့လောင်းလုံမျိုးနယ်ထဲမှာအဲ့တကယ်လို့ သူတို့လာနိုင်တဲ့ဟို fight ဒီပေါ့နော်ဟိုပင်လယ်စစ်ကမ်းတွေမှာတော့ကျွန်တော်တို့လူမှုကွန်ရက်အဖွဲ့တွေနဲ့အပူလာအနေနဲ့ကျွန်တော်ဆင်းသက်ဆောင်နေတဲ့နေသားမျိုးရှိပါတယ်အဲ့လိုဟုတ်ကျွန်တော်တို့ကတော့ဘလောက်ပဲလာလာဒီမှာဟိုဆေးရုံမှာဆင်းသက်ပြင်ထားတယ်ဒီကတယူပို့ဆောင်မဲ့အပူဓာတ်တွေကျွန်တော်ဆင်းပြင်ထားတယ်ကွန်ရက်နေတဲ့လူတွေကိုကျေးဇူးပို့လုပ်ထားတယ်
ထာအပြင်ပြက်ကျသက်မလို့ပို့ဆောင်ရေးလေးရင်မှာပါဝင်သူတွေရဲ့ကြံရစ်သူမိသားစုတွေကိုစာနာတဲ့အနေနဲ့ရုပ်လောင်းဓာတ်ပုံတွေကိုလူမှုကွန်ရက်အပါဝင်သတင်းဓာတ်ပုံအဖြစ်မဖော်ပြကြဘူးလေကာကွယ်ရေးဦးစီးချုပ်ရုံးကမြစ်တာရက်ခံထားပါတယ်ပြက်ကျခဲ့တဲ့ Y8200F လေးဟာ2016 match လမှာတရုတ်နိုင်ငံကနေရန်ကုန်လေစိတ်ကိုရောက်ရှိလာတာဖြစ်ပြီးပြန်တန်းချိန်809နာရီအထိအသုံးပြုထားပြီးဖြစ်တဲ့အကြောင်းလဲကာကွယ်ရေးဦးစီးချုပ်ရုံးရဲ့ထုတ်ပြန်ချက်တစ်ခုမှဖော်ပြထားပါတယ်ဒီကနေ့ဇွန်လ10ရက်နေ့ဘိတ်လီဒက်စခန်းဌာနချုပ်မှာပြက်ကျလေးရင်မှာပါဝင်ခဲ့တဲ့တက်မရော်အရာရှိစစ်တီနယ်မိသားစုဝင်တွေရဲ့ကြံရစ်ခဲ့တဲ့မိသားစုဝင်တွေကိုတက်မရော်ကထောက်ပံ့ငွေကူညီခဲ့ပြီးလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနအပါအဝင်အခြားလူမှုအဖွဲ့အစည်းတွေကလည်းဖြစ်စဉ်မှာပါဝင်သူအလုံးအတွက်ကာကွယ်ရေးဝန်ကြီးဌာနထံငွေကြက်သိမ်းချီပေးအပ်ခဲ့ကြပါလိမ့်ရှင်
မမြင်မြင်ခံပြောပြသွားတာပါရှင်တက်မရော်ကာကွယ်ရေးဦးစီးချုပ်ရုံးရဲ့အခုနောက်ဆုံးထုတ်ပြန်ချက်မှာတော့ဒီနေ့ညနေ6နာရီခန့်အထိအမျိုးသားရုပ်အလောင်း2လောင်းအမျိုးသမီးရုပ်အလောင်း21လောင်းကလေးရုပ်အလောင်း10လောင်းစုစုပေါင်းရုပ်အလောင်း31လောင်းကိုရှာဖွေတရှိထားပြီးဖြစ်တယ်လို့ဆိုပါရယ်တက်ဆိုင်ရာလေယာဉ်ထုတ်လုပ်တဲ့ကုမ္ပဏီကတာဝန်ရှိသူတွေနဲ့ပူးပေါင်းပြီးတော့လည်းလေယာဉ်ပြတ်ချမှုကိုစစ်ဆေးဖို့ထုတ်သွားမယ်အကြောင်းနဲ့အတူရုပ်အလောင်းတွေကိုကျွမ်းကျင်သူတွေနဲ့ဆေးဘက်ဆိုင်ရာစစ်ဆေးမှုတွေစတင်ပြုလုပ်နေပြီလို့ကာကွယ်ရေးဦးစီးချုပ်ရုံးကထုတ်ပြန်ထားပါရယ်ရှင်အခုတော့ဆန်းစုကြည်ရဲ့ကနေဒါခရီးစဉ်ကိုဆက်ပါမယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရတက်လာပြီးတစ်နှစ်တာကာလအတွင်းမြန်မာနိုင်ငံမှာအပြောင်းလဲတွေအများကြီးဖြစ်လာခဲ့တယ်လို့ကနေဒါနိုင်ငံကိုရောက်နေတဲ့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကပြောပါရတယ်။9ရက်ကြာဒေါက်အောင်ဆန်းစုကြည်ရဲ့ကနေဒါခရီးစဉ်ကနေကနေဒါနဲ့မြန်မာအစိုးရကြားတိုက်ရိုက်ချိတ်ဆက်မှုတွေပိုများလာပြီးမြန်မာနိုင်ငံတိုးတက်ရေးအတွက်အခွင့်အလမ်းတွေပိုမိုရရှိလာဖို့မြန်မာအရေးလှုပ်ရှားသူတွေကမျှော်လင့်နေကြပါတယ်ဒေါက်အောင်ဆန်းစုကြည်ရဲ့ကနေဒါခရီးစဉ်နဲ့ပတ်သက်လို့စုံစမ်းမေးမြန်းထားတဲ့မက်ခင်ပြူထွေးကပြောပြပေးမှာပါရှင်
မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရတက်လာပြီးတဲ့နောက်ပြီးခဲ့တဲ့တစ်နှစ်တာကာလအတွင်းတိုင်းပြည်မှာတိုးတက်ပြောင်းလဲတဲ့အခြေအနေတွေအများပြားရှိခဲ့ပြီးအထူးသဖြင့်ပညာရေးနဲ့စံမာရေးကဏ္ဍတွေမှာတိုးတက်မှုတွေထင်ထင်ရှားရှားတွေ့ရနိုင်တယ်လို့ကနေဒါနိုင်ငံကိုရောက်နေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကအော်တဝါမျိုးကမြန်မာမိသားစုတွေနဲ့တွေ့ဆုံချိန်မှာပြောဆိုသွားပါတယ်။
ဒီနှစ်ကျော်ကျော်အတွင်းမှာပြောင်းလဲတွေအများကြီးရှိခဲ့ပါတယ်။တချို့ပြောင်းလဲတွေနေတော့မသိရဘူးလေ။ခုပြန်ပြီးတော့ထည့်ကြည့်လိုက်တဲ့အခါကျတော့အပြောင်းလဲကတော်တော်များများရှိခဲ့ပါလားဆိုတာကိုကျွန်တော်တို့ဟောတာစိတ်ထဲမှာသာသာအဲကြောင့်ဒီအခုဒီမှာသွားနေတဲ့ဥပဒေနဲ့ပတ်နိုင်မှာတော့ဖက်ဒရယ်ဒီမိုကရေစီပြောင်းလဲပါဒီဖက်ဒရယ်ဒီမိုကရေစီပြောင်းလဲဖြစ်ဖို့ဆိုတော့အခြားမျိုးပုံရေးရာစေဘွားရေးရာသူ့ရဲ့နိုင်ငံရေးရာအများကြီးလုံတာလားရှိပါတယ်။ဒါတွေနိုင်ငံရေးစေဘွားရေးအလားအလာကောင်းပါရဲ့လူမှုရေးအလားအလာလည်းကောင်းပါရဲ့ကြားလေကိုတော်တိုင်းပါတိုင်းဟိုဒီလိုကြွားပြောတယ်ဆိုပဲပြောပြောပေါ့မင်းပါတယ်လူတို့ပဲကြားရတယ်လူပြတ်တယ်ကြားလို့နိုင်ကမှာဆိုရင်အချို့တို့တဲ့မှုတွေဟာဒီမှာမှကိုချင်းချားပြီးအကြောင်းမှမြန်ဆန်ပါတယ်အခုဖြစ်ဆိုလို့ရှိရင်ကြွားရကြောင်းပါရဲ့အခန္ဓာမှာဆိုလို့ရှိရင်တို့တဲ့မှုတွေဟာဒီမှာမှမြန်ပါတယ်ထိရောက်ပါတယ်ကမ္ဘာနဲ့အပြင်မှာပြောရတဲ့အချိန်ကိုရောက်ပါတယ်အဲ့တော့ဒီလိုပညာရေးဘက်မှာလည်းအကြောင်းနဲ့ရှိပါတယ်။ပြောင်းလဲနေတော့ကတော့ပြောင်းလဲသူပဲ။ဒါပေမဲ့တစ်နှစ်ကျော်လောက်ပြန်ကြည့်လိုက်တဲ့အခါကျတော့အရင်တစ်နှစ်ကျော်တုန်းကအခြေအနေနဲ့အခုအခြေအနေနဲ့ဘလောက်ပွားပွားလဲဆိုတော့အဲ့ဒါကိုကျွန်တော်အထင်ရှားမြင်ရတယ်
ကနေဒါနိုင်ငံကို9ရက်ကြာရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ဟာမနေ့ကတော့ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုနဲ့တွေ့ဆုံပြီးမြန်မာနိုင်ငံဖွံ့ဖြိုးရေးနဲ့နှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုဆွေးနွေးခဲ့တာပါဒီတွေ့ဆုံမှုအတွင်းမှာတော့ကနေဒါဝန်ကြီးချုပ်ထရူဒိုကအခုလိုပြောသွားပါတယ
် I look very much forward to talking about the development cooperation the growing economic ties the opportunities for Canada and Myanmar
ဖွံ့ဖြိုးရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေနဲ့စီးပွားရေးအရာဆက်ဆံမှုတွေတိုးမြှင့်သွားနိုင်ဖို့အပြင်ပြည်သူတွေအကျိုးရှိစေမယ့်ကိစ္စရပ်တွေမှာနှစ်နိုင်ငံစုအရကြာပို့ပြီးတော့နှီးကပ်တဲ့ဆက်ဆံရေးတည်ဆောက်သွားနိုင်မယ့်အခွင့်အလမ်းတွေဆွေးနွေးသွားနိုင်ဖို့ကျွန်တော်မျှော်လင့်ပါတယ်။အုပ်ချုပ်ရေးဒီမိုကရေစီစနစ်လူ့ခွင့်ရေးဆိုင်ရာကိစ္စတွေမှာကနေဒါနိုင်ငံအနေနဲ့မြန်မာစုအကူဘယ်လိုမျိုးပံ့ပိုးကူညီသွားနိုင်မလဲဆိုတာတွေကိုဆွေးနွေးသွားချင်ပါတယ်
။မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်နဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေအတွက်ကနေဒါနိုင်ငံကဒေါ်လာ၈သန်းကျော်ထောက်ပံ့မယ်အကြောင်းကိုလည်းကနေဒါဝန်ကြီးချုပ်ကတွေ့ဆုံမှုအပြီးမှာထုတ်ပြန်ကြေညာခဲ့ပါတယ်။
ဒေါ်ဆန်းစုကြည်ရဲ့ကနေဒါနိုင်ငံခင်းစင်ကနေမြန်မာနိုင်ငံအတွက်ဖွံ့ဖြိုးတိုးတက်ရေးနဲ့နှိပညာဆိုင်ရာအထောက်အပံ့တွေပုံမိုရရှိလာဖို့မျှော်လင့်ရတယ်လို့နှစ်နိုင်ငံအစိုးရတွေကြားမှာချိတ်ဆက်ဆောင်ရွက်မှုတွေပို့ပြီးတော့အားကောင်းလာစေမယ့်အခွင့်အလမ်းတစ်ရက်လည်းဖြစ်တယ်လို့ဒီဒေါ်ဆန်းစုကြည်ရဲ့ကနေဒါနိုင်ငံခင်းစင်ဖြစ်မြောက်ရေးစီစဉ်သူတွေထဲမှာတဦးအပါအဝင်ဖြစ်တဲ့ကိုတင်မတီစောစောကပြောပါတယ်
ကလေးကမြန်မာဆက်ဆံရေးကတော့အရင်ကကတော့ကျွန်တော်တို့ကောင်းပါတယ်။သို့တော်လည်းအကြောင်းကြောင့်တော့သူကဒီဥစ္စာပေါ့နော်။လူကိုယ်တိုင်မလာရောက်နေတာပဲရှိပါတယ်။ဆိုတဲ့အခါမှာဒီတစ်ခါကတော့လမ်းတစ်တကားတစ်ချက်ဖွင့်နေပြီးတော့ကနေဒါနိုင်ငံနဲ့မြန်မာနိုင်ငံကြားထဲမှာပုံမူပြီးတော့ပေါ့နော်ကျွန်တော်တို့အစိုးရပိုင်းဆိုင်ရာတိုက်ရိုက်ချိတ်ဆက်လုပ်ကံမှုတွေအရှင်တိုးမြင့်ပြီးဆောင်ရွက်နိုင်မယ်လို့ကျွန်တော်တို့ကအပြုသဘောနဲ့အကောင်းမြင်ထုတ်သက်ပါတယ်။အတိအကျကတော့တို့အရင်ကပေါ့နော်ကျွန်တော်တို့ဒီတရားဝင်တို့မစညာသောညာလည်းကိုဟိုဘက်ကကျွန်တော်တို့ပါလီမန်အမတ်တွေမြန်မာနိုင်ငံကတည်းကကနေဒါမှာလာရောက်တက်တာတွေလာရောက်လေ့လာတာရှိတယ်ဒီကနေဒါဘက်ကပါလီမန်အမတ်တွေဟိုဘက်ကမြန်မာနိုင်ငံကပါလီမန်မှာသွားရောက်လေ့လာတာရှိတယ်တစ်ချက်ဒီနည်းပညာပိုင်းတွေပေါ့နော်နိုင်ငံရေးနည်းပညာပိုင်းတွေနောက်မနေ့ကဆိုလို့ရှိရင်ဖက်ဒရယ်အစိုးရနဲ့ပတ်သက်တဲ့မှုတွေကိုကျွန်တော်တို့အော်တာဝါမှာတို့ကောက်ရောက်ချင်းတွေတွေ့ပြီးတော့ဆွေးနွေးဆွေးနွေးကြတာရှိတယ်ပေါ့နော်ဒီလိုမျိုးနိုင်ငံရေးနဲ့ပတ်သက်တဲ့နည်းပညာတွေပံ့ပိုးမှုတွေဆိုတော့ကနေဒါနိုင်ငံတွေနဲ့ကတော့သူ့ရဲ့ policy ကိုကတို့ကတက်နိုင်တော့ပေါ့နော်တို့ကနောက်ကိုရနေပြီးတော့အကောင်းဆုံးတို့ကတိုးမြင့်ပြီးတော့လုပ်ဆောင်နိုင်အောင်တို့ကကူညီပံ့ပိုးပေးကြနေကြမျိုးရှိပါတယ
်။ဒေါ်ဆန်းစုကြည်ဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ဟာဒီကနေ့မှာတော့အော်တဝါမြို့ကနေထွက်ခွာပြီးတိုရန်တိုမြို့ကိုခီးဆက်မှာပါ။ဒီတိုရန်တိုမြို့ရှိရာအွန်တာရီယိုပြည်နယ်ရဲ့အုပ်ချုပ်ရေးမှူးနောက်ပြည်နယ်အစိုးရဝန်ကြီးချုပ်တွင်နဲ့ဒေါ်ဆန်းစုကြည်ဒီကနေ့ညနေပိုင်းမှာတွေ့ဆုံဖို့ရှိတယ်လို့တိုရန်တိုမြို့တော်ဝင်နဲ့လည်းမနေ့ပြန်မနေ့ပိုင်းမှာတွေ့ဆုံဖို့ရှိပါတယ်။အဲ့နောက်မှာတော့တိုရန်တိုမြို့ကမြန်မာမိသားစုတွေနဲ့လည်းဒေါ်ဆန်းစုကြည်တွေ့ဆုံအောင်မှာဖြစ်ပါရဲ့ရှင်
။ဒေါ်ဆန်းစုကြည်ရဲ့ကနေဒါခီးစဉ်နောက်ဆုံးသိထားသမျှကိုမခင်ဖြူထွေးကစူးစီးတင်ပြပေးသွားတာပါ။အခုကချင်ပြည်နယ်တွင်းကစစ်ရေးအခြေအနေရောဘယ်လိုရှိနေသလဲဆိုတာကြည့်ကြရအောင်ပါရှင်။မြမတက်မတော်နဲ့ကချင်လွတ်လပ်ရေးအဖွဲ့တို့ကြားတင်းမာလာတဲ့စစ်ရေးအခြေအနေတွေကြောင့်ဖားကန့်နဲ့တနိုင်းမြို့ဆက်ဆက်ဝင်းကျင်လမ်းတွေပေါ်မှာမော်တော်ယာဉ်တွေညဘက်သွာလာခြင်းမပြုဖို့ KIO ကအမိန့်ထုတ်ပြန်ထားပါတယ်။လက်ရှိကချင်ပြည်နယ်တနိုင်းဒေသဘက်မှာနှစ်ဖက်စစ်ရေးတင်းမာနေသလိုဒေသခံစစ်ပြေးဒုက္ခတဲ့အရေးကိစ္စတွေကိုလည်းဖြေရှင်းရခက်နေစေဖြစ်ပါတယ်။ဒီအကြောင်းကိုတော့ VOA ထိုင်းအခြေစိုက်သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ကချင်ပြည်နယ်သွင်းဖြစ်ပွားနေတဲ့စစ်ရေးအခြေအနေအရဖားကန့်မြို့နယ်ပတ်ဝန်းကျင်လမ်းတွေမှာဒီလ10ရက်နေ့ကစပြီးမော်တော်ယာဉ်တွေနေနဲ့ည9နာရီကနေမနေ့6နာရီတွင်သွာလာခြင်းမပြုဖို့ကချင်လွတ်လပ်ရေးသမတော် KIA ကနေကန့်သတ်မိန့်ထုတ်ပြန်လိုက်တာပါ။ဒီလိုထုတ်ပြန်ရတာကလည်းဒေသတွင်းစိုက်ပွဲဖြစ်လာမဲ့အခြေအနေအတွင်းခရီးသွားပြည်သူတွေထိခိုက်မှုမရှိအောင်ထုတ်ပြန်တာဖြစ်တယ်လို့ KIA ပြောခွင့်ရသုဘုံမှုကြီးနော်ပူကပြောပါတယ
်။မြို့နယ်မဲနဲ့စိုက်ပွဲတွေလည်းဖြစ်လာနိုင်တဲ့အခြေအနေဖြစ်ပါတယ်။အဲဒါကမြန်မာအလုံးဆက်ဆက်နေလို့လေ။
စုံလဆန်းကစပြီးတော့ကချင်းပြည်နယ်တနိုင်းဒေသဘက်မှာမြမသမတော်နဲ့ KIU တို့ကြားတိုက်ပွဲတွေဆက်စိုက်စုစုလို့ဖြစ်ပွားနေတယ်လို့လဲသူ့ဘုံမှုကြီးနော်ဘူကဆက်ပြောပါတယ
်တနိုင်းမြို့နယ်ဘက်မှာကတော့အနောက်တောင်လောက်ကျမှာပေါ့အဲ့ဒီအစွန်ဘက်မှာ KIU ရဲ့တိုက်ရင်းစစ်လေးနေနေဖြစ်ပါတယ်အဲ့ဒီမှာကတော့ဒီဂျွန်းနတ်တုံးရက်ကနေဒီတနိုင်းဒါသာစကနေတပ်ပေါင်းစုလို့ပြောရမှာပေါ့သူတို့လူငါ60ကျော်နဲ့ထုတ်ပြစ်ခင်တာအခုတုံးလေးရက်လောက်ရှိပြီဆိုတော့ခုကစီညာကတော့နေတိုင်းနေတိုင်းသူတို့ပေါ့ဒီလိုပြန်ဖြစ်ထားတဲ့ရှိပါတယ်စီရဲ့အခြေအနေကတော့ဒီမှနေတဲ့အခြေအနေဖြစ်ပါတယ်
ဖားကလုံခင်းဒေရခံကိုပရဏန်ကတော့ဒီလိုညဘက်ခရီးမသွားရကတ္တမိတ်ထောက်ပြန်တဲ့ပေါ်ဒေရခံတွေဆိုဆိတ်ခိုင်းမှုမရှိပေမဲ့နာရီကိစ္စဆိုအခက်အခဲဖြစ်နိုင်တယ်လို့အမြင်ရှိပါတယ
်ခါတိုင်းကလည်းမနေ့6ည6ပြိတ်နေတယ်လေကျွန်တော်တို့ဘူးမှမသွားကြပါဘူးစဉ်းစားရနေပါပဲကျွန်တော်အထင်တော့နာရီကားတွေကဘယ်လိုဖြစ်မလဲအဲ့ဒီအတွက်ပဲစိုးရိမ်မိပါတယ်တခြားတော့ဘာတော့မရှိပါဘူးခင်ဗ
ျစုံလ10ရက်နေ့ကစပြီးတော့မိုးကောင်းကမိုင်းလန်းလဝါကမိုင်းလန်ကမိုင်းဖကလန်ဖိတ်ခါဖကလန်တွေပေါ်ခရီးသွားလာမဲ့အချိန်ကို KIA တပ်မှနဲ့လောက်ခံတိုင်းရင်6ကနေကန့်တတ်လိုက်တာဖြစ်ပါတယ်တပ်မှအချိန်ကိုကျော်လွန်ပြီးခရီးသွားလို့ဖြစ်ပေါ်လာမဲ့ပေလူကိစ္စရပ်ကိုမဆိုကချင်လွတ်လပ်ရေးတပ်မတော်တိုင်းရင်6ကတာဝန်ခံမှာမဟုတ်ကြောင်းကိုလည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်လက်ရှိစစ်ရေးပဋိပက္ခဖြစ်ပွားနေတဲ့တနိုင်းဒေသတွင်းကနန်ပြူနန်ခါရွာအင်္ဂါကားရွာနဲ့ရွှေပြင်းမော်ကစစ်ဘေးရှောင်ရေးကိစ္စတွေဟာလည်းမအေးသေးပါဘူးဒီကနေ့မှလည်းသနိုင်းဒေသနန်ပြူနန်းခမ်းဘက်မှာမြမသမတော်နဲ့ KIU တို့ကြားတိုက်ပွဲဖြစ်ပွားနေတယ်လို့ဒေရခံဥမုံတန်ကဆိုပါတယ
်။သနိုင်းမြောက်စင်စင်မိုင်ပေါ့။ဟောလာအဲ့ဒီဒီမော်ဘက်သွားတဲ့နန်ပြူနန်းခမ်းဘက်နန်ပြူဘက်သွားတဲ့လမ်းမှာရှိတာပါ။ KIU နဲ့ပမာစစ်တပ်ပေါ့။အဲလောလောဆယ်ဆယ်တော့အကြမ်းလာတယ်လို့က
။ဆိုလား6ရက်နေ့ကအဲ့ဒီဒေရကစစ်ဖေးရှောင်400ကျော်ဟာသနိုင်းမြို့ဘက်ကိုတင်းချောင်လာပြီးကြံရှိနေသေးတဲ့ထောင်နဲ့ချီတဲ့ရွာသားတွေအနေနဲ့သနိုင်းမြို့ထဲဝင်ဖို့အခက်အခဲဖြစ်နေပါတယ်။တနိုင်းရွှေမော်နဲ့ပရင်မော်ဆယ်ခုတွေမှာနေထိုင်လုပ်ကန်စားတောက်နေသူတွေအလုံးဇွန်လ15ရက်နေ့နောက်ဆုံးသားထွက်ခွာကြဖို့မြမတပ်မတော်ကနေဇွန်လ5ရက်နေ့တုန်းကသတိပေးစာဖြန့်ဝေထားပါတယ်။လက်ရှိအချိန်မှာစစ်ဘေးရှောင်တဲ့မော်သွင်းကနေထွက်ခွာလာတဲ့သူတွေအနေနဲ့ကိုနီးကိုဟာနဲ့ထွက်ခွာနေကြပြီလို့ဘာသာရေးကောင်းဆောင်ဦးနော်တောင်ကပြောပါတယ်။ ตั๋วจูบัวรอกุ่นไม่จูบูดาใบแม้หลูทุดีจ้ารอตรุกุนีกุขาเนี่ยผิดตรุรอปัญญาจ้าล่ะตุยะเลยตุนี้ทุกขาเนี่ยปัญญาเลยหลูดีจ้ารอจรุดีปุฎาบาราดีนาเยกุนเยอตินเนี่ยจรุขิยันกุนเยอตินดิปูป้องมาจรุตั๋วจูเบนี่บาละเนี่ยดีสิเบช่องเนี่ยกูรอรอซะเสะตะไนမျိုးคริยันบาราเยจ้องเนี่ยพุทธบาราจ้องเนี่ยมาคิดทาทาชีตั๋วมาผิดๆเยชีตั่วเปิโลผิดล่ะมะเลยสู่ราคัมมายะแค่เดลุเลอุ่นอตางะสู่บาเร လက်ရှိသနိုင်းဖကတိသမှာ
ကချင်ပြည်နယ်အတွင်းစီးရစ်တင်းမာနေတဲ့အတွက်ကအိုဘက်ကဖားကန်တဲ့တနိုင်းဝင်းကျင်လှမ်းတွေမှာရင်သွားလာပိတ်ပင်လိုက်တဲ့အကြောင်းနိုင်ကွန်းအိမ်စုံစမ်းတင်ပြခဲ့တာပါရှင်အခုတော့ထိုင်းနိုင်ငံကမြန်မာရွှေ့ပြောင်းလူသမားတချို့ဖမ်းဆီးခံရတဲ့အခြေအနေကိုပြောပြပေးပါဦးမယ်ထိုင်းနိုင်ငံကန်ချနာဘူရီခရိုင်က 7/9 ကျက်သားဆက်ယုံမှာအလုပ်လုပ်နေကြတဲ့မြန်မာလူသမားနှစ်ယောက်ကိုတပ်ဆိုင်ရာထိုင်းအနာပိုင်တွေကဝင်ရောက်စစ်ဆေးရင်းနဲ့ဖမ်းဆီးခံခဲ့ရတာပါသူတို့တွေဟာနိုင်ငံသဘောတူစာချုပ်တွေချုပ်ပြီးတရားဝင်နိုင်ငံကူးလက်မှတ်တွေနဲ့လာကြသူတွေဖြစ်ပေမဲ့သူတို့ရဲ့အလုပ်လုပ်ခွင့်လက်မှတ်တွေမှာသူတို့အလုပ်လုပ်တဲ့နေရာမတူတာတွေကြောင့်ထိုင်းဥပဒေအရဖမ်းဆီးခံခဲ့ရတာဖြစ်တယ်လို့လည်းအလ
တူလို့ရအလုံးလုံးခွင့်နေရပါတော့အလုံးလုံးခွင့်နေရနဲ့ဝပါမင်းမတူလို့တချို့ကဝပါမင်းလုံးဝအောင်မရှိလို့ဒီကံပေါင်းနဲ့မညီသလိုဖြစ်နေရပါတော့ဒီပွဲသားတွေကဟိုပို့ဒီပို့ပို့ထားတဲ့သဘောပါလောက်တမ200ယောက်ပါမှအခုဒီခုနောက်ဆုံးသတင်းရ200ယောက်ပါလောက်ကရုံးဝနေရင်းစကန်းချုပ်တွေကနေပြီးတော့သူတို့ကတရားရုံးကိုခေါ်သွားတယ်တချို့လည်းထောင်ဝင်ပို့လိုက်တယ
်တရားဝင်လာတဲ့အလုံးသမားတွေဖြစ်ပေမဲ့ဖမ်းဆီးခံရတဲ့အလုံးသမားတွေဟာလက်ရှိမှာတော့တရားရင်ဆိုင်နေရသူတွေချုံနှောင်ခံရတာတွေရှိတယ်လို့ပြည်ထောင်နေပေးပြီးနေရရင်ကိုပြန်ပို့ခံရမယ်အခြေအနေတွေလည်းရှိနေတယ်လို့ဆိုပါတယ်တရားဝင်လာတဲ့သူတွေဖမ်းဆီးခံရမှုနဲ့ပတ်သက်လို့တရားစီစစ်မှုတွေလုပ်တဲ့လို့လည်းကိုရဲမင်းကဆိုပါတယ
်ပြောမစင်တော့အခုမရဲ့ MOU တွေကတရားဝင်စနစ်ကနေပြီးတော့အခုဒီလိုမျိုးဖြစ်တယ်ဆိုတော့ဟိုစိုးရင်စရာတော့ကောင်းတာပေါ့နော်ကျွန်တော်တို့တရားဝင် MOU စနစ်ကြီးကဟိုဘလို့မှသုံးဝင်မှုလို့ဖြစ်နေတာပေါ့
ဗန်ကားမြို့မြန်မာတန်ယုံကအလုသမားတန်ရာရှိဦးအောင်ခင်မင်းကတော့မြန်မာတန်ယုံအနေနဲ့ကတော့အလုသမားတွေကိုပို့ဆောင်ခဲ့တဲ့ကုမ္ပဏီတွေကိုအကြောင်းကြားထားပြီးအခြေအနေတွေကိုစုံစမ်းမေးမြန်းဆောင်ရွက်နေပါတယ်ဆိုပြီးပြောပြပါတယ်
။သူတန်ရာအေဂျင်စီတွေကတော့သူသွားလို့ရှင်းနေတယ်ဗျာနော်။ကျွန်တော်တို့ပဲအခုအလုသမားတွေကိုဘာလို့ဟိုဖြစ်နေလဲဆိုပြီးသွားလို့ရှင်းခိုင်းနေတယ်။ကျွန်တော်တို့ကတော့အဲ့မှာသက်ဆိုင်ရာနဲ့အဲ့မှာသူ့အေဂျင်စီကပို့ထားတဲ့လူတွေဆိုတော့လေ
ဟုတ်ကဲ့
ပို့ထားတဲ့လူတွေမှန်တယ်ဆိုရင်ကိုဘယ်လိုပြဿနာရှိနေလဲဘယ်လိုကြောင်းလဲဆိုတော့လေနော်ဖြေရှင်းဖို့နော်ပြောထားပါပဲ
ထိုင်းနိုင်ငံမှာတရားဝင်ကတရားမဝင်မှာအလုံးလုံးကန်နေတဲ့မြန်မာလူသမား3တန်းကနေ4တန်းလောက်ထိရှိနေပြီးတရားဝင်အထောက်ထားတွေနဲ့အလုံးလုံးကန်နေသူတွေကတော့သိန်းခန်းလောက်ပဲရှိနေတာပါဒီထဲမှာနိုင်ငံသဘောတူစာချုပ် MOU နဲ့တိုက်ရိုက်လာကြတဲ့အလုံးသမားတွေထိုင်းနိုင်ငံမှာတရားဝင်နေထိုင်လုပ်ကိုင်နေတဲ့အလုံးလုံးခွင့်အထောက်ထားရှိသူတွေလည်းပါဝင်ပါတယ်တချို့ကတော့နေမြေကြော်တာမျိုးတွေမရပေမဲ့နိုင်ငံသဘောတူစာချုပ်နဲ့လာတဲ့သူတွေကတော့နိုင်ငံကူးလက်မှတ်တွေနဲ့လာကြသူတွေဖြစ်ပါတယ်အခုအခါမှာတော့နိုင်ငံသဘောတူစာချုပ်နဲ့အတူနိုင်ငံကူးလက်မှတ်နဲ့လာကြသူတွေဖမ်းဆီးခံရပြီးတရားစွဲဆိုခံခဲ့ရတာဖြစ်ပါတယ်ရှင်
မအေးအေးမှစုံစမ်းတင်ပြခဲ့တာပါရှင်ဝေဝေကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာရိုက်ကနေဝေဖန်အကြံပေးစာတွေပေးပို့လို့ရင်တည်သချင်းတွေတောင်းယူလို့ရဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာမှ855ကိုစာရေးသားဆက်သွယ်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ် ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။ VOA မြန်မာပိုင်းရဲ့2019ခုနှစ်ဇွန်လ10ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလမ်းမီတာ190တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင်အခုညပိုင်းမှာတော့ကျမ်းမာရေးဥအောင်ခင်ရဲ့မြမရေးတုံးသက်ချက်နဲ့အတူကြောင်မီးသွေးလောင်စာအသုံးပြုခြင်းဟာတိုင်းပြည်ဖွံ့ဖြိုးရေးအတွက်အထောက်အကူဖြစ်စေပါသလားဆိုတာ
အဲနိုင်ငံမှာကြောင်မီးသွေးမတော်မတော်မတို့တဲ့ကြောင်မီးသွေးကထောက်ရင်တယူနစ်ကို90ကျားရဲနဲ့ဆိုလို့ရှိရင်တရားတယ်
မွန်ပြည်နယ်ဝန်ကြီးချုပ်ရဲ့ပြောပြချက်နဲ့အတူတခြားတိုင်းရင်းသားဒေသအသီးသီးကသတင်းစုံလင်ကိုလည်းနားဆင်ကြရမှာပါဒီစီဇန်တွေကမှအခုရင်ဆုံးကျမ်းမာရေးခန္ဓာကိုနားဆင်ရပါမယ်ရှင်ဒီတစ်ပတ်မှာတော့ကြက်ဥစားသုံးခြင်းနဲ့ကျမ်းမာရေးအကြောင်းကိုတင်ပြပေးထားပါတယ်အရင်တော့ကကြက်ဥမှာပါတဲ့အစီအကြောင်းကျမ်းမာရေးထိခိုက်မှာကိုစိုးရင်ခဲ့တာနေပြီးတော့အခုတော့ကြက်ဥစားသုံးခြင်းဟာကျမ်းမာရေးအတွက်အထူးကောင်းတယ်လို့ဆိုပါတယ်နောက်ဆုံးလေ့လာတွေ့ရှိချက်တွေအရကြက်ဥရဲ့အစီအကြောင်းနှလုံးရောဂါမဖြစ်စေတဲ့အပြင်ကာကွယ်နိုင်တာနဲ့ကြက်ဥရဲ့ပြည့်ဝတဲ့အာဟာရတွေကြောင့်နလန္ဒလူနာတွေလည်းကိုကံအားအမြန်တက်ပြီးတခြားကိုအင်ကအစိတ်ပိုင်းတွေကိုပါအားကောင်းလာစေတယ်လို့ဆိုပါတယ်ဒီကြောင့်ထွေထွေဆေးကုသမှုတမားတော်ကြီးဒေါက်တာမင်းစိုးဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်
โอเคดร.มิ้นซูครับเนี่ยเราမြန်မာနိုင်ငံမှာဒီကြက်ဥอ่ะเนาะကျွန်တော်ငငယ်လေးတည်းอ่ะပေါ့เนาะစားခဲ့ရတာအပြင်ဒီကြက်ဥရဲ့စိတ်နဲ့အရာတော်လဲကျွန်တော်တော်များစိုက်ကြပါတယ်ဆရာဒါပေမဲ့ကြီးလာတဲ့ခါကျတော့ကြက်ဥอ่ะအစီများတယ်နှလုံးရောဂါတွေဖြစ်စေနိုင်တယ်သွေးကြောကျဉ်းတာတွေဖြစ်စေနိုင်တယ်စသဖြင့်ပေါ့လေစိုးရိမ်မှုတွေလည်းရှိခဲ့ပါတယ်ဆရာအဲ့ဒီခါကျတော့ကြက်ဥနဲ့ပတ်သက်ပြီးတော့အခုနောက်ဆုံးတွေ့ရှိထားချက်ကလေးကိုလေရှင်းပြပေးပါလား
ကြက်ဥခါကျတော့ပြည့်ရတဲ့ဇင်းလုံးနဲ့မြန်မာရဲ့အဟာရတံမှုကိုရရှိနိုင်တဲ့စားစာဖြစ်ပါတယ်။အထူးသဖြင့်တော့ငလန်ထစာလူနာတွေအစားအစာတွေများများအစားတောင့်နေတဲ့အခါမျိုးတွေမှာဆိုရင်ကျေဥကိုစားသုံးတဲ့ဆရာချင်းပမာဏနည်းနည်းနဲ့အဟာရဓာတ်တော့ပြည့်စုံမှုရရှိဖြစ်တယ်။အဲဒီကျေဥရဲ့အနှစ်နဲ့ပတ်သက်လို့ကတော့ဒီတော့ကျေဥအနှစ်မှာဆိုလို့ချင်းအစီတက်ကိုလက်စတရောတွေပါတယ်။နှလုံးသွေးကြောကျဉ်းတာတို့အသေးစီဖုံးတာတွေအဲ့လိုဖြစ်စေတယ်လို့မျိုးမျိုးဒီပေါ်မျိုးသတိစားခဲ့တာပေါ့။ဒါမျိုးလည်းပဲသုံးကုသေသနာသုတိစီတဲ့တွေရ။ဒီလိုမှအကြံဉာဏ်ချင်းစီတဲ့ငါးတက်သမ9ဂရမ်ပါတယ်။အဲ့ဒီမှာသင်တို့သူတို့ကျင်းတဲ့ယောဂကိုဖြစ်ဖြစ်ပြေဝစီရ။စီတက်သမ5ဂရမ်ကပါကြောင်ပြည့်စီရ။အဲဆင်းတဲ့လေးတက်သမ2ဂရမ်ကသပြေဝစီနဲ့သမ့်မရဲ့စခောက်ကိုပြည့်တဲ့အိုမီဂါ3လို့ခေါ်တဲ့စီတက်တွေပါဝင်နေကြတယ်။ဒါဒီကျုပ်အနည်းစားသုံးသူရဲ့ပြည်ထဲမှာမကောင်းတဲ့အစီအတွေညစ်တဲ့လားဒီမရှိဒီကိုသိရှိအောင်များမကနှလုံးသွေးကြောချင်းယောဂါဖြစ်ပေါင်းမှုကောက်ရဲပြည့်တဲ့ဆိုင်းတက်စပီလာပုပ်ပူကြီးလို့ခေါ်တဲ့ ACR ကောင်းတဲ့အစီအတွေများကြတာကိုတော့ပိုင်းဒီမှာသိရှိရပါ
ဟုတ်ကဲ့ဆရာအဲ့တော့အခုနောက်ဆုံးတွေ့ရှိချက်ရတော့ကျုပ်ဟာကျမကြီးအတွက်မဆိုးစီတော့ပဲနဲ့ကောင်းစီတဲ့သဘောတောင်ဖြစ်လာတော့ပါဆရာနော
်ဟုတ်ပါအ
ဲ့ဒီခါကျတော့တခြားအကျိုးကျေးဇူးတွေရောရှိသေးလားဆရာ
နောက်ပိုင်းတွေ့ရှိချက်တွေကတော့ကျုပ်ဟာဆိုလို့ချင်းမှတ်နေကောင်းစီတယ်လို့မျက်စိအင်းငူချီလင်းသေးတာကိုကံအစနစ်ကိုတိုးတက်ကောင်းမှုသေးတာယူနဲ့တွားစီကိုခိုင်ခံတတ်မှသေးတယ်ချက်သားစီလည်းတတ်မှသေးတယ်နှလုံးယောဂနဲ့လူတင်လုံးချက်ချင်းကိုကောက်ရပြေးနိုင်တယ်အသားစီကိုဆိုပြလာပါပြီးတော့ဇင်ကိုတဆန်းစေတယ်ကိုခန္ဓာအလေးကြီးယုံနေအောင်လုပ်နေတဲ့ပြေမှာသုံးဝင်နေကိုယ်ကောင်ဒီကနေပြည်စားသုံးတင်နေမလန်ထကုလားရင်းနဲ့လူငယ်ဆက်စားသုံးတင်နေဆိုပြီးတော့ပြည့်စုံလာတာ
ဟုတ်ကဲ့ဆရာကကပြောတဲ့အထက်ကတခုစီအတွက်ဘယ်လိုမျိုးကောင်းကျိုးဖြစ်စေလဲဆိုတာကိုပြောပြပေးပါလား။အုံနောက်ကနေစပြောမလား
။ဆက်ဖက်ရင်ကောင်းစီတာပေါ့နော်။အဲ့ဒီအနှစ်မှာဆိုတော့ကိုလင်းဆိုတဲ့တပ်ပါ။အဲ့ဒီကုလင်းတပ်ကဆိုလို့ရှိရင်အုံနောက်ရဲ့လုံလောက်ဆန္ဒကိုပို့ပြီးကောင်းစီပြီးတော့ဖက်နေကိုလုပ်ထည့်လာစေတယ်လို့သိရှိလာပါ။အဲ့ဒီအဲ့ဒီကြီးရင်လာတဲ့အခါမှာတငယ်ပြင်းနေယောဂဟောက်တိုင်းမှာပေါ့နော်။ဖက်နေဆင်းနေတဲ့ယောဂစပောင်းမှုကကောက်ရပြင်းနေတယ်လို့ဆိုချင်ပါတယ်။ဒါပြီးဒီမှာပေါ်နေတဲ့ဆလီမီယန်ဓာတ်ကဆိုလို့ရှိရင်စိတ်ဖြည်ပြီးမှုတွေနဲ့ပုံပြတော့ကဆက်ပြားမှုတွေလည်းရုံနေပြီ
ဟုတ်ကဲ့အဲ့တော့ဦးနှောင်းနဲ့ပ
ြန်ပြန်ဟု
တ်ကဲ့ပြောပါဆရာ
မျက်စိမြင်ကြည့်လေးချင်းအနှစ်မှာအန်တီအောက်ဆီဒန့်နှစ်မျိုးပါတယ်စိတ်တမ်းမျိုးအောင်ဆိုလို့ရှိရင်ဆက်ပြားလို့ခေါ်တဲ့မျက်စိအတွင်းတင်ယောဂါရင်းနောက်မကျူလာဒီဂူနေရှင်းလို့ခေါ်တဲ့ဆလဲဘိုးမှာရှိတဲ့အရာဝတ္ထုတွေကိုရှင်းမြင်နိုင်တဲ့မျက်စိမြင်တာစက်စီးခြင်းတော့ပောက်ခဲ့ပြည့်တယ်လို့ဆိုပါဒါပြင်ဆုံးမှာဗိုက်တမင် E နဲ့ ညစာပါဝင်ပါတယ်။ညစာမှာအများကြီးထုတ်တဲ့စဉ်းစားတင်တဲ့ယောဂါကလည်းအကောက်ပဲပြေးနိုင်ပါ
ဘူး။ဟုတ်ကဲ့ဆရာ။နောက်ဆရာပြောတာတခုကဒီအယူကျက်သားနဲ့ပတ်သက်လို့ပေါ့နော်
။ဒီကျက်ဥမှာကယ်ဆီယမ်နဲ့ဗီတာမင် D ကညညစာပါဝင်ပါတယ်။အဲ့ဒီခုကဆိုလို့ရှိရင်အယူနဲ့သွားတွေကိုခိုင်ခန့်တံပါစေတာဖြစ်ပါတယ်။နောက်ကျက်သားများကိုတံပါစေတာဆိုတော့အစင်ချင်းအမိုင်နိုအက်ဆစ်လို့ခေါ်တယ်။ပုခန္ဓာတဲ့မရှိမရှိလူကတဲ့အမိုင်နိုအက်ဆစ်ကိုမျိုးစလုံးကျက်ဥမှာပါဝင်ပါတယ်။အဲ့မင်းတို့စကစတားမှာဖြစ်တဲ့ပြူပြင်းချက်ကိုဖြစ်စေတဲ့ကြောင့်တမ်းမှစတာဖြစ်ပါ
ဟုတ်ကဲ့နောက်တစ်ခုကဒီကိုအလေးချိန်ချတာနဲ့ပတ်သက်လို့ရော
ကျူပါဆိုလို့ရှင်ကစီတက်ကနည်းနည်းလေးပါတယ်ကစီတက်ကလူဝါးနေတာကစီတက်ကကျူစလုံးမှာဆိုရင်3.4%လောက်ပဲပါတယ်ညနေပါပြီးတဲ့အခါထက်မှပြောကြခဲ့တဲ့အချိန်မှာမကောင်းတဲ့အစီတက်ကလည်းနည်းငယ်ပဲပါဝင်ဟာဒီပြူပြင်းချက်တွေကလည်းတော်တော်များပါဝင်နေစာလောင်မှုကိုအတောင်ပြေကျောက်စေတာအဲကြောင့်မလို့ကိုခန္ဓာအလေးချိန်ကိုဆော့ချောက်ကိုစဉ်းစားနေကြတဲ့အတုံးဝင်တဲ့အစာအာဟာရမျိုးဖြစ်ပါ
ဟုတ်ကဲ့ကိုဝင်ဆောင်မိခင်တွေအတွက်ကော
တူကကိုမစားသလိုရှိရင်အမေတက်တယ်မကောက်ရထားတဲ့ရင်သွေးအတွက်ပါကျမဖျင်းပြီးတော့ရင်ရင်ပြေဝနေပါလေဒါအပြင်ချစ်လက်အင်္ဂါမစုံနေတဲ့ရင်သွေးတွေလည်းကောက်ခြင်းမှလည်းကောက်ခဲ့ပြေးနိုင်ပါအမေကိုဝင်ဆောင်မိခင်တွေတတိထားမှာတော့အုပ်ကိုမတက်တဲ့ပြုသွားတာမျိုးလို့အုပ်အစိမ့်တော့တာမျိုးတော့မလုပ်ရဘူးအဖြစ်လို့ဆိုတော့တစ်ခါတလေအုပ်ထဲမှာပတိရပိုးရင်ပါဝင်အနေဖြင့်တော့ကျုပ်ကလည်းတော့မဟုတ်ပါဘူးဆက်ကြည့်လာများတင်ထားတဲ့ကျုပ်ဥကိုကျုပ်ရဲ့အကလေးမှာအကြောင်းလေးတွေဖြစ်ဖြစ်ကျုပ်ရိုးကြရင်တော့အဲ့ဒီအကြောင်းလေးတွေကလည်းပိုးဝင်သွားနေတဲ့အတွက်ကြောင့်မလို့ဒီကလေးကိုလည်းအမြဲရှိနေတယ်ဒါကြောင့်မလို့ဝင်ဆောင်မိခင်ကိုစားသုံးမယ်ဆိုလို့ရှိရင်တော့ကျုပ်ကိုကြောက်ဆက်ပြီးမှကြောက်ပြုတ်ပြီးမှစားသုံးတယ
်ဟုတ်ကဲ့နောက်တစ်ခုကဒီအသားရည်တို့သပင်တို့နဲ့ပတ်သက်လို့ရော
ကျုပ်မှာဗီတာမင်နဲ့သတ္တုတွေကိုညှစားပါဝင်တဲ့အတွက်ကြောင့်မလို့အသားရည်ကိုပြည့်အပ်ပါစေပါလေဒါဖြင့်စားဆောင်တဲ့အဲ့ဒါမျိုးဒီတဲ့ပါလို့တော့မလို့ဒီနေ့အမေမိနေစမှာဖြစ်ပါတယ်အဲ့တော့အရေရလာတဲ့အမျိုးသားတွေဆိုလို့ရှိရင်ခေါင်းမှာဒရင်ဖြစ်ပြီးတဲ့အခါကျထိတ်ကြောင်နဲ့အမိခံမျိုးဖြစ်အောင်အတွက်ကာကွယ်ပေးနိုင်တယ်လို့ဒီလိုပြုပြဿနာတွေကသိရှိရတာမရှိပါ
ဟုတ်ကဲ့ဆရာဒီချက်ဥစားသုံးတာနဲ့ပတ်သက်ပြီးတော့ဘလောက်ပမာဏအထိစားသင့်ပြီးတော့တတိထားတယ်လဲဆရာ
ချက်ဥကိုဒီနေ့ကိုသုံးလုံးထိစားသုံးလို့ရပါတယ်ပြီးပြီးတော့သုံးလုံးထက်ပိုပြီးတော့စားသုံးလို့ရှိရင်တော့အမြင်ရှိတဲ့လူပြောတော်မျိုးတော့မရှိပါဘူး။ဒါမျိုးလို့လည်းဒီစိတ်တွေကြိုးဝင်တာစဉ်းစားဆိုလို့ရှိရင်တော့လည်းသတိထားရပါမယ်။တို့ကတော့ရက်သက်သက်တစ်ပတ်မှဆိုလို့ရှိရင်တဲ့ခုနှစ်လုံးတက်တော့ပို့ပြီးတော့စားတယ်။အဲမှနေတဲ့ဒီစိတ်တွေကြိုးကြိုးဆိုတော့ပြေဆိုခြင်းယောဂါမရှိတဲ့လူတွေဆိုလို့ရှိရင်တော့သုံးလုံးနဲ့အထက်စားပြီးလို့ရှိရင်ခုနကမျိုးခုခန္ဓာအတွက်တမ်းမှတက်ဖိုင်ရှင်ပါလို့ဖြစ်ပါ။ဟု
တ်ကဲ့။ချက်ဥနဲ့ပတ်သက်ပြီးတော့နောက်တော့သတိပြုဆရာရှိသေးလားဆရာဒီချက်ဥကိုသိမ်းတာတော့ပါတော
့လေ။အင်းသိမ်းထားတဲ့အခါကျလို့ရှိရင်လေအခန်းလေးပူချိန်မှာကိုရပြီမှာပေါ့နော်အဆစ်ကတင်းစီထားရဆိုလို့ရှိရင်ဖြစ်ကြံပြီးတော့ပုံမတွေဝင်ရောက်နိုင်ပါတယ်ဒါကြောင့်မလို့အဆစ်ကတူလောင်းတင်းစီထားခြင်းနဲ့ဒီမှာရေခဲတရံမှာထည့်ပြီးတော့သင်္ခါနိုင်တော့အကောင်းဆုံးပါအဲကတ္တလူနေတဲ့စိတ်ဥကြီးကတော့မစားသုံးနိုင်ပါဘူးအဲအခွန်မှာပေါ့လေကွဲအပြီးတဲ့အခါကျတော့ပိုးဝင်နေတဲ့အတွက်ကြောင့်ဖြစ်ပါတယ်အဲတော့ကတ္တလူမလုံးသိရှိနိုင်မှုတွေစိတ်ဥကိုတော့ရေခဲကိုထည့်လိုက်ကတ္တမလုံးတဲ့စိတ်ဥဆိုလို့ရှိရင်ရေအောက်မြုပ်သွားမယ်ဒါတို့လည်းတဲ့ဥစ္စာလို့ရှိရင်တော့ဒီဘောပေါ်နေ
။ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
။ဘဝမင်းစီစဉ်တက်ဆက်ပေးနေတဲ့ကျမရေကဏ္ဍကိုအခုလိုကြာသပတေးနေ့ညပိုင်းမှာအတိထုတ်လွှင့်ပေးပြီးပြန်လဲထုတ်လွှင့်ချက်ကိုတောက်ကြနေမနေ့ပိုင်းမှာနားဆင်နိုင်ပါလိမ့်ရှင်။အခုမြန်မာအရေးသုံးသပ်ချက်ကိုနားဆင်ရပါမယ်။မူရဲ့ဆေးဝါးတိုက်ဖြတ်ရေးထိရောက်မှုမရှိသေးပေမဲ့စားသုံးသူကိုထောင်ဒဏ်ချမှတ်တဲ့စနစ်ကိုပြောင်းလဲတော့မှာဖြစ်တဲ့အကြောင်းဥအောင်ခင်သုံးသပ်ရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြပေးထားပါလိမ့်ရှင်။
ဝီယစီဝါဖန်စီရမိတဲ့သတင်းကိုမြမမီဒီယာမှာမကြာခဏတွေ့ရပါတယ်။မကြာမီကပဲမွေးရစင်းနဲ့ပတ်သက်တဲ့အစီရင်ခံစာနှစ်ဆောင်ထွက်လာပါတယ်။မွေးရစင်းပြဿနာဖြေရှင်းရမှာအစိုးရအဆက်ဆက်ဟာအပြစ်ပေးတဲ့ဤကိုသာတုံးပြီးဆေးဆွဲသူနဲ့တဲဆောင်သူတွေကိုအရေးယူဖို့ဦးစားပေးခဲ့ပါတယ်။မွေးရစင်းခန်းကြီးတွေကိုအရေးမယူဘဲဆေးဆွဲသူနဲ့ဝိုင်းရေးအတွက်ဘေးဆိုင်သူကိုသာအရေးယူတာမှားနေကြောင်းDrug Policy Advocacy Group ကမွေးစေး Policy အုပ်စုက February 10ကအစီရင်ခံစာမှာဖော်ပြပါတယ်။မွေးစေးစားသုံးသူ3000လောက်ရှိတယ်လို့ခန့်မှန်းပါတယ်။2012စီရင်အရာမြန်မာအချင်းတောင်တွေမှာအချင်းသား6000ကျော်ရှိတဲ့အနေနဲ့2000လောက်ဟာမွေးစေးနဲ့ပတ်သက်ပြီးထောင်ချခံရသူတွေဖြစ်ပါတယ်။မြစ်ချင်းနားအချင်းတောင်မှာတော့80%လောက်ဟာမွေးစေးနဲ့ပတ်သက်သူတွေဖြစ်နေပါတယ်။စေးသမားရဲသားနဲ့
တရားရုံးအကြအမြဲတမ်းလက်ပေးလက်ယူလုပ်ကြပါတယ်။ဒါကြောင့်မူရစေစားသုံးသူကိုရာဇဝတ်မှုကျွလွန်သူအဖြစ်မမြင်တဲ့ဥပဒေမျိုးလိုအပ်နေတယ်လို့မူရစေ policy အုပ်စုကဆိုပါတယ်
။ရှမ်းပြည်နယ်ကဘိန်းဆိုင်ပြိုမှုကိုစမ်းစစ်ထားတဲ့စာမျက်နှာ80ကျော်အစီရင်ခံစာကို UNODC ခေါ်ကုလသမဂ္ဂမူရစေဝါနဲ့ရာဇဝတ်မှုရုံးကမတ်လကထုတ်ပြန်ပါတယ်။ဘိန်းထုတ်လုပ်တဲ့နေရာမှာမြန်မာပြည်ဟာကမ္ဘာမှာဒုတိယလိုက်နေပါတယ်။ရှမ်းပြည်နယ်ကကျေးရွာ600နီးပါးကိုလွန်ခဲ့တဲ့နှစ်ကစစ်တမ်းကောက်တဲ့အခါအိမ်အောင်စု10ရာခိုင်နှုန်းဟာဘိန်းဆိုင်ပြိုးနေကြတယ်လို့ဆိုပါတယ်။ဘိန်းဆိုင်ပြိုးမှုဟာရှမ်းပြည်နယ်မှာစီးပွားရေးလုပ်ငန်းတစ်ခုလို့ဖြစ်နေပါတယ်။ဘိန်းဆိုင်ပြိုးသူဥယေကြာဆင်းလာပေမဲ့ဆိုင်ပြိုးတဲ့ဧရိယာကျယ်ဝန်းလာတာတွေ့ရပါတယ်။2015မှာဘိန်းတေအေကစိုက်သူဟာ2016မှာတေအေကွဲအထိတိုးချက်စိုက်ပျိုးလာပါတယ်။ဘိန်းမစိုက်တဲ့မိသားစုရဲ့တစ်နှစ်ဝင်ငွေဟာကျပ်23သိန်းရှိပေမဲ့ဘိန်းစိုက်တဲ့မိသားစုကတော့တစ်နှစ်သိန်း30ဝင်ငွေရရှိပါတယ
်။ဒါပေမဲ့ဘိန်းစိုက်တဲ့အိမ်ဆောင်စုတွေဟာဆက်သွယ်ရေးခက်ခဲတဲ့ဒေသတွေမှာနေထိုင်ကြတာမို့နေထိုင်မှုစည်းပိုပြီးအကုန်ကျများတယ်လို့ဆိုပါတယ်။စပါးစိုက်သူနဲ့ဘိန်းစိုက်သူကိုရှင်တဲ့အခါမှာဘိန်းစိုက်သူဟာစံဝင်စားရတဲ့အတွက်သားစီဘိုးကူပါတယ်ရှမ်းပြည်နယ်အရှေ့ပိုင်းနဲ့မြောက်ပိုင်းကြီးရွာတွေမှာဘိတ်ဆိုင်ပြိုးကြတာများပါတယ်တွားရလာရခက်ခဲတဲ့ဒေသတွေဖြစ်လို့စားသုံးကုန်အတွက်ဇရိတ်ပူကူပါတယ်ဒေသအခြေအနေလုံခြုံမှုအစိုးရရဲ့ပိတ်ပင်မှုစတာတွေကြောင့်ဘိတ်ဆိုင်ပြိုးရေးကိုဆွတ်လွတ်သူတွေရှိတာပါတယ်လက်နက်ကင်ပရိပက္ခဖြစ်ပေါ်တဲ့ဒေသတွေမှာဘိတ်ဆိုင်ပြိုးကြတာများတဲ့အတွက်နေမြေအေးချမ်းပြီးအုပ်ချုပ်ရေးလုံခြုံရေးကောင်းရင်ကောင်းတယ်လို့ဘိန်းဆိုင်ပြိုးမှုကြာဆင်းသွားနိုင်တယ်လို့ကုလသမဂ္ဂအစည်းအဝေးခန်းစာမှာဖော်ပြပါတယ
်။ရှမ်းပြည်နယ်တောင်ပိုင်းဟာမြောက်ပိုင်းနဲ့အရှေ့ပိုင်းထက်အများကြီးအခြေအနေကောင်းတယ်လို့ကုလသမဂ္ဂအစည်းအဝေးခန်းစာမှာဖော်ပြပါတယ်။ရှမ်းပြည်နယ်တောင်ပိုင်းဟာအရှေ့မြောက်ပိုင်းထက်အခြေခံအဆောက်အအုံကောင်းမွန်ပြီးလက္ခဏာအလုတ်ကင်တွေရရှိနိုင်တာကြောင့်စားဝတ်နေရေးပိုပြီးခြောင်တယ်တယ်လို့ဆိုပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းနဲ့အရှေ့ပိုင်းမှာဘဝရည်တည်ဖို့ဘိန်းဆိုင်ကြတာဖြစ်ပေမဲ့တောင်ပိုင်းမှာတော့အမျက်အစွန်းများများလိုချင်လို့ဘိန်းဆိုင်ကြတယ်လို့ဆိုပါတယ်။ဘိန်းမဆိုင်တဲ့အရက်ဟာဘိန်းဆိုင်ပြုတဲ့အရက်ထက်ပိုပြီးတိုးတက်ဖွံ့ဖြိုးတာတွေ့ရတယ်လို့လည်းသုံးသပ်ထားပါတယ်။အခြေခံအဆောက်အအုံနဲ့လုံခြုံမှုရှိတဲ့ဒေသဟာဘိန်းဆိုင်ပြုမှုကိုမှီခိုအားထားတာမျိုးမလုပ်တော့တဲ့အတွက်ဒီလိုအခြေခံကောင်းမွန်အောင်လုပ်ရမယ်လို့ဆိုပါတယ
်။ဒါပေမဲ့ကုလသမဂ္ဂမူရစင်းနဲ့ရာဇဝတ်မှုရုံးဟာမြန်မာအစိုးရရဲ့မွေးရစီတိုက်ဖြတ်ရေးကော်မတီနဲ့လက်တွဲပြီးလုပ်ကိုင်နေတာကြောင့်အစိုးရဩဇာရှိတဲ့ဒေသမှာဘိတ်ဆိုင်ပြုံးမှုနေပါသားတွေလို့ပြောတာလည်းဖြစ်နိုင်ကြောင်းမြန်မာရေးရာသုတေသီဘာတီရတနာကမလ9ရက်နေ့ထုတ်အေရှားတိုင်းစ်မှာရေးထားပါတယ်အစိုးရလက်အောက်ခံပြည်သူ့စစ်ကြီးစိုးတဲ့ဒေသမှာဘိတ်ဆိုင်ပြိုးကြတာများပါတယ်ရှမ်းပြည်မြောက်ပိုင်းကပြည်သူ့စစ်ခေါင်းဆောင်ပါစေကျော်မြင့်ကြီးစိုးတဲ့ဒေသမှာဘင်းကင်းတွေများတဲ့အတွက်ဝိစေတိုက်ပြတ်မှုကိုတအားလွံ့မြောက်ရေးအဖွဲ့ကလုတ်ကင်နေရတယ်လို့ဗတ်တယ်ရတနာကရေးထားပါတယ်ဒီနေ့အထူးခြားချက်ကတော့ဝိစေ policy အုပ်စုရဲ့တင်ပြချက်ကိုအစိုးရတက်ကလက်ခံလိုက်တာဖြစ်ပါတယ်ဝိစေသုံးဆွဲသူကိုအရင်လိုထောင်ချမှာမဟုတ်တော့ဘဲလူမှုရေးပြစ်ဒဏ်နဲ့အစာထိုးသွားမယ်လို့ဧပြီလ10ရက်နေ့ကကျင်းပတဲ့အစိုးရသစ်တစ်နှစ်တာပြည်ထောင်စုဌာနရဲ့လှုပ်ဆောင်ချက်သတင်းစာရှင်းလင်းပွဲမှာရဲကျောက်ဇော်ဝင်းကပြောသွားပါတယ်အခုချိန်တုံးနေတဲ့1993မူရစေဝဥပဒေဟာခင်းနဲ့မစီပြော်တော့လို့ပြင်ဆင်ရမယ်လို့ဆိုပါတယ်ပြင်ဆင်ချက်ဥပဒေနဲ့ဤဥပဒေတွေကိုအမြန်ဆုံးရေးဆွဲမယ်လို့လည်းပြည်ထောင်စုဌာနကပြောဆိုသွားပါတယ်ခင်ဗျာ
ဟောင်းကင်ရဲ့မြန်မာရေးတုံသက်ချက်ကိုအခုလိုကြတာပြည်နှစ်ညပိုင်းမှာတစ်ချိန်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တနင်္ဂနွေမနေ့ပိုင်းမှာနားဆင်နိုင်ကြပါရဲ့ရှင
်မြန်မာနိုင်ငံရဲ့စီးပွားရေးဟာအရှိန်ကောင်းကောင်းနဲ့တိုးတက်လာတော့မယ်လို့စီမံကိန်းရဲ့ဗဏ္ဍာရေးဝန်ကြီးကပြောဆိုလိုက်ပါတယ်မြန်မာနိုင်ငံမှာစီးပွားရေးရာအခြေအနေကောင်းပြီးတကယ်ပဲပေါ်ပေါက်လာနေပါပြီလားစီးပွားရေးဖွံ့ဖြိုးမှုရဲ့အသီးပွင့်တွေကိုခန်းစားနေကြရပါပြီလားဆိုတာကိုတော့VOA ရဲ့စနေနေ့ညတိုက်ရိုက်လိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။တော်ရရှင်တွေအနေနဲ့ကိုယ့်ရဲ့အမြင်သဘောထားတွေပဲဖြစ်ဖြစ်ဘေးမြဲလူတာကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးမိမြတ်ဖို့ဖိတ်ခေါ်ပါရစေ။ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်တော့ VOA ရဲ့ဖုန်းနံပါတ်1 232
555လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းတက်ချက်တွေကိုကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စီမီးယားတိုင်းရက်ဒီလိုက်စီစဉ်ကကြိုဆိုပါရစေ။
ညတိုင်းရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံနှိုးဆော်ပါရစေ။အခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနားဆင်ကြည့်ကြရအောင်ပါ။ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သားသတင်းတောက်တွေစူးစီးတင်ဆက်ပေးနေတာဖြစ်ပါရစေ။
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်တည်င်းလွာကကျူဆိုပါရယ်မြန်မာနိုင်ငံတွန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ကုလသမဂ္ဂအတွင်းမှချုပ်ဟောင်းကိုဖီအနန်ဦးဆောင်နဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ဝင်တွေဟာရခိုင်ပြည်နယ်ကိုရောက်ရှိလာခဲ့ပါတယ်။ကချင်ပြည်နယ်တနိုင်းဒေသဘက်မှာထိုးစစ်ကြောင်းဒေသခံ400ကျော်စစ်ဘေးတိမ်းရှောင်နေကြရတဲ့ဆိုတဲ့အကြောင်းတွေကိုကြားစားရမှာပါရှင
်။ကျမကနူပန်ပါသတင်းတွေကိုနိုင်ကွင်းအိမ်နဲ့အတူတင်ဆက်သွားမှာပါ။ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ဝင်တွေဟာရခိုင်ပြည်ကိုရောက်ရှိလာပြီးဒေသခံတွေရဲ့အကြံပေးချက်တွေတောင်းခံခဲ့ပါတယ်။အဲ့ဒီအဖွဲ့ဟာမေလ9ရက်နေ့ကစစ်တွေမျိုးကိုရောက်ရှိလာပြီးစစ်တွေမျိုးကလူငယ်တွေအရက်ဖက်အဖွဲ့အစည်းတွေကခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ကျောက်တော်နဲ့မြောက်ဦးမြို့တွေမှာဒေသခံတွေနဲ့တွေ့ဆုံခဲ့ပြီးတွေ့ဆုံပွဲမှာဒေသခံတွေကမတ်လကထုတ်ပြန်ခဲ့တဲ့ကော်မရှင်အဖွဲ့ရဲ့ကြားဖြတ်အစီရင်ခံစာမှာပါတဲ့အကြံပြုချက်တွေဟာတစ်ဖက်သက်ဖြစ်နေပြီးစီးပွားရေးပညာရေးကျန်းမာရေးနဲ့လူခွင့်ရေးကိစ္စတွေဒေသအတွင်းမှာတိုးတက်လာဖို့အတွက်အကြံပြုဆွေးနွေးခဲ့ကြတယ်လို့ဆွေးနွေးပွဲကိုတက်ရောက်ခဲ့သူတွေကပြောပါတယ်အခုရောက်ရှိလာတဲ့ကော်မရှင်အဖွဲ့ဟာတတိယအကြိမ်ရခိုင်ပြည်နယ်ကိုရောက်ရှိလာတာဖြစ်ပြီးစစ်တွေမြောက်ဦးကျောက်တော်တန်တွဲစတဲ့မျိုးတွေကို9ရက်ကြာတွားရောက်มาဖြစ်ပါတယ်။ကိုဖီအနန်ဦးဆောင်တဲ့အကြံပေးကော်မရှင်ကိုနိုင်ငံခြားသား3ဦးအပါအဝင်အဖွဲ့ဝင်6ဦးနဲ့လွန်ခဲ့တဲ့နှစ်စက်တင်ဘာလကဖွဲ့စည်းခဲ့တာဖြစ်ပြီးဩဂတ်လမကုန်မီအပြစ်သက်အစီရင်ခံစာကိုနိုင်ငံတော်သမ္မတဦးထင်ကျော်ထံတင်ပြရမှာဖြစ်ပါတယ်
။ကချင်ပြည်နယ်တနိုင်းဒေသဘက်မှာမြမတမတော်နဲ့ KIO ကချင်လွတ်လပ်ရေးဖွဲ့တို့ကြားတိုက်ပွဲကြောင့်ဒေသခံ400ကျော်ဟာစစ်ဘေးသိမ်းရှောင်နေရပါတယ်။ဇွန်လ3ရက်နေ့မှာဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်တနိုင်းမြို့နယ်အင်ကားကားကြီးရွာနဲ့နံပြူရွာသား400ကျော်ဟာတနိုင်းမြို့ထဲကိုစစ်ဘေးသိမ်းရှောင်နေရပြီးကက်သလစ်အသင်းတော်ကနေကူညီဆောက်ရှောက်ထားတယ်လို့အသင်းတော်ဖွဲ့ခေါင်းဆောင်ဦးနော်တောင်ကပြောပါတယ်။တနိုင်းဒေသမှာရှိတဲ့ရွှေဘုရင်မော်ဆယ်ခုတွေမှာနေထိုင်သူတွေနဲ့အလွတ်လွတ်နေကြတဲ့သူတွေမော်တွင်းတွေကနေထွက်ခွာပြေးဖို့တမတော်ကနေဇွန်လ9ရက်နေ့မှာညွန်ကြားချက်စာဖြန့်ဝေခဲ့ပါတယ်။ဒီလ15ရက်နေ့နောက်ဆုံးထားပြီးမဆက်ဘူးဆိုရင် KIA ခေါ်ကချင်လွတ်လပ်ရေးဖွဲ့နဲ့ပူးပေါင်းသူများဖြင့်တတ်မှတ်သွားပြီးနေမင်းရှင်းလင်းသွားမယ်လို့သတိပေးခဲ့တာကြောင့်ထွက်ပြေးသိမ်းရှောင်နေရတာဖြစ်တယ်လို့ဒေသခံဆရာလှရိန်ကပြောပါတယ်။တနိုင်းမြို့ဟာဖားကန်းမြို့ပြီးရင်ပရင်းနဲ့ရွှေသူ့ဖော်မှုကိုနိုင်ငံဝန်ကပြည်သူတွေလာရောက်ပြီးရင်းနှီးမြှုပ်နှံလှုပ်ကန်နေတဲ့နေရာတခုဖြစ်တယ်လို့ KIA ဖွဲ့သွက်လည်းဝင်ငွေရရှိတဲ့နေရာတခုလည်းဖြစ်ပါတယ်။
ရှမ်းပြည်နယ်လွတ်တော်ဒုတိယအကြိမ်စက်တမပုံမှန်ပြည်နယ်လွတ်တော်အစည်းအဝေးမှာကြားဖြတ်ရွေးကောက်ပွဲအနိုင်ရလွတ်တော်အမှတ်6ဦးနဲ့တက်မတော်သားကိုစလဲ3ဦးတို့အတီးတီးကြမ်းကြိမ်ခဲ့ကြပါတယ်။ကြားဖြတ်ရွေးကောက်ပွဲအနိုင်ရကြားကောင်းပါတီ SNLD အမှတ်4ဦး၊ပြီးခိုင်ဖြိုးပါတီအမှတ်2ဦး၊အမျိုးသားဒီမိုကရေစီအဖွဲ့ချုပ်2ဦးနဲ့တက်မတော်သားကိုစလဲ3ဦးတို့ကဇွန်လ6ရက်နေ့ကကြမ်းကြိမ်ကြတာပါ။ကျန်းကျင်ရမှာပါဝင်တဲ့မန်းရှူးမြို့ပြည်နယ်လွတ်တော်အမှတ်နှစ်မဲဆန္ဒနယ်ကနန်းကောင်ခန်းကတော့လွတ်တော်အတွင်ပထမဆုံးရောက်တဲ့ရက်ဖြစ်တဲ့အတွက်အတွေ့အကြုံအသေးရာကြောင်းလွတ်တော်အမှတ်အချို့တင်ပြတဲ့အဆိုမိဂွန်းအချို့ကပြည်နယ်သူပြည်နယ်သားကောင်းစားရေးအတွက်အထူးကောင်းမွန်ကြောင်းအချို့မိဂွန်းလည်းအပိုအလုံးဖြစ်ကြောင်းသုံးသပ်ပါတယ်ရှမ်းပြည်နယ်လွတ်တော်အမှတ်142ဦးရှိတဲ့အနက်အခုကျင်းပတဲ့လွတ်တော်အစည်းအဝေးမှာ132ဦးတက်ရောက်ပါတယ်
ကာယကံရှင်ရဲ့သဘောထားဆန္ဒမှာပါပဲကားပေါ်တင်ခေါ်ဆောင်ခံရသူကန္လာရဝတီတိုင်းမျိုးရမီသတင်းထောက်မဟုတ်မြာဟာကျမ်းမာရေးရှင်တွေတိုးတက်လာပေမဲ့ကြောက်စိတ်တွေတုံလှုပ်ချောင်းချားတဲ့လက္ခဏာတွေဖြစ်ပေါ်နေစေလို့ကန္လာရဝတီတိုင်းသတင်းဌာနတာဝန်ရှိသူတို့ကပြောပါတယ် မေလ26ရက်နေ့လွိုင်ကော်တီမောဆူသွားတဲ့ကားလမ်းမှာအမျိုးသားနှစ်ယောက်ကနေကာယကံရှင်သဘောထားမပါပဲကားပေါ်တင်ဆွဲမောင်းလွင်ဆွဲသွားရမှာရေမတော်တဆမှုဖြစ်ပွားခဲ့ပြီးအဆိုပါမျိုးသမီးဟာလွိုင်ကော်စေးရုံမှာ3ရက်ခန့်သတိလစ်နေခဲ့တာပါပြစ်မှုကျူးလွန်သူလွိုင်ကော်မျိုးနဲ့ဥစိန်ဝင်းနဲ့ဥကောင်းဆန်တို့နှူးကိုဒီမောဆူမျိုးရဲစခန်းကနေမေလ28ရက်နေ့ကဖမ်းဆီးထားပြီးရာစသက်ကြီးပုံမှန်365မြင်းဆောင်906ဖြစ်၎င်းရေမစင်မချင်းမောင်းနှင်သူဥစိန်ဝင်းကိုရာစသက်ပုံမှန်ကြီး338မြင်းဆောင်338ဖြစ်၎င်းအမှုဖွဲ့ရေးယူထားတယ်လို့ရဲမှတ်သားတွေကသိရှိရပါတယ
်။မွန်ပြည်နယ်အတွင်းရောဘာစိုက်တောင်သူတွေရောဘာပြားစနစ်အစားခွက်ခဲတုံးကိုစမ်းသပ်ပြုလုပ်လာကြပြီးဖြစ်ပါတယ်။မွန်ပြည်နယ်မှာရောဘာအများဆုံးထွက်တဲ့ပြည်နယ်ဖြစ်ပေမဲ့ထုတ်လုပ်တဲ့အရေအသွေးနှိမ့်ချမှုအတွက်ဈေးကောင်းမရခြင်းဖြစ်ကြောင်းအခုလောလောဆယ်မှာခွက်ခဲတုံးစနစ်နဲ့စမ်းသပ်လုပ်ကင်လာတာရှိနေပြီဖြစ်ကြောင်းမြန်မာနိုင်ငံရောဘာထုတ်လုပ်သူများအသင်းနည်းပညာအရာရှိဦးစာနီဇော်ကပြောပါတယ်ခွက်ခဲတုံးနဲ့ရောဘာပြားကဈေးနှုန်းကွာခြားမှုတိတ်မရှိသလိုချစ်ပြီးသားအစည်းတွေကိုပြန်ရုပ်ဆရာမလို့ချိတ်ဆရာမလို့တဲ့အတွက်အချိန်ကုန်တက်တာစီတဲ့အတွက်အခုလက်ရှိမွန်ပြည်နယ်မှာလဲစမ်းသပ်လုပ်ကင်လာကြပြီလို့တမရောမြို့နယ်ဘက်ကရောဘာအဝယ်တိုင်တူဖြစ်တဲ့ကိုအောင်နိုင်ကပြောပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါကချင်ပြည်နယ်တနိုင်းမြို့နယ်ဘက်မှာကချင်လက်နက်ကိုင်အဖွဲ့ KIA နဲ့အစိုးရတပ်မတော်တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဒေသခံတွေနေရက်ကနေထွက်ပြေးတိမ်းရှောင်နေကြရပါတယ်။ဒါအပြင်တနိုင်းမြို့နယ်တွင်းမှာရှိတဲ့ရွှေနဲ့ပရင်မော်ဆေးကူမှနေထိုင်နေတဲ့သူတွေကိုလည်းနေရက်ကနေထွက်ခွာဖို့မြန်မာအာဏာပိုင်တွေကနေတတိပေးထုတ်ပြန်ထားပါတယ်။ဒီအခြေအနေကိုတော့အမေကနေစူးစီးထားပြီးတော့နိုင်ကုန်းအိမ်ကနေခုလိုတင်ဆက်ထားပါတယ်။
ကချင်ပြည်နယ်တနိုင်းမြို့နယ်တွင်ကချင်လက်နက်ကိုင်ဖွဲ့ KIA နဲ့အစိုးရတပ်မတော်တို့ကြားဖြစ်ပွားတဲ့စိုက်ပွဲတွေကြောင့်ဒေသခံ400ကျော်ဟာတနိုင်းမြို့ကိုဆွတ်ပြေးရောက်ရှိနေတာပါ။ဇွန်လ6ရက်နေ့မှာတော့တင်းချောင်လာတဲ့စစ်ပီးချောင်တွေကိုတနိုင်းမြို့ခရိယံကျောင်းဝင်းတွင်နဲ့ဘုံကြီးကျောင်းဝင်းထဲမှာနေရာချထားပေးခဲ့တယ်လို့အကူအညီပေးရေးဖွဲ့ဝယ်ဥမုံထော်ကပြောပါတယ
်။ဒုက္ခစီတွေတော့မနေ့ကခေါ်လာပြီးအတင်းတော်ဒီဒီမှာပေါ့အာစီနဲ့ KBC မှာသူတို့ဒီ MS ခံထားရှိတယ်။သူရဲ့လိုလိုဆယ်ဒီမှာ400ကျော်900နီးပါးတော့ရှိမှာပါလူကြီးရ။
နံဖြူကြီးရွာကစစ်ပေးဆောင်မျိုးတမီးလူကလည်းသူရသွေကြုံနဲ့ပတ်သက်ပြီးခုလိုပြောပါတယ
်။ကျမတို့စစ်ဆောင်ရလာခဲ့တဲ့အကျိုးကတော့နှစ်တန်နဲ့တအားကြားလို့ကျမတို့မှဘာမတိပြီးခင်ရတာ။ဒီကနေဘေးနားမှာဖြစ်တာတော့ဟုတ်တယ်။ကျမတို့ကကလေးနဲ့ကလောင်းနဲ့အရင်ကျန်နေတဲ့အခါမှာတော့စနေကိလမုံဆောင်ဆောင်ကိမှာပစ္စည်းတွေတခုပြီးတခုစစ်ခံရတယ်။
မြမတမတော်နဲ့ကချင်လွတ်လပ်ရေးသမတော် KNU တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေနဲ့ပတ်သက်ပြီး KNU သတင်းနဲ့ပြန်ကြားရေးတာဝန်ခံသူပူမူကြီးနော်ပူကအခုလိုပြောပါတယ်
။ဒီရဲ့တိုင်းစစ်လေးနေနေဖြစ်နေတဲ့ဒီတိုင်းမျိုးနဲ့ပတ်မှာချူနီလာတုံးနေတဲ့ကနေတိုက်ပွဲဖြစ်တာ။အဲ့ဒီတိုက်ပွဲရဲ့အခြေအနေကဒီရဲ့တိုင်းစစ်လေးရဲ့ရှေ့ကာကင်ပို့စ်ဖြစ်နေတဲ့ဒီမိုက်ဆပ်ပို့စ်ဆိုတဲ့နေရာမှာတိုင်းတပ်ကဆာကနေစက်ကျင်းတုံးခုတော့ကျန်တဲ့ပေါင်းစီမှတပေါင်းစုပေါ့ဒီအားစီငါ60ကျော်တော့လည်းလာမျိုးဝိုင်းမှအစ်မဖြစ်တဲ့အဲ့တော့ဖြစ်ပါလား
တနိုင်းဒေသမှာမြန်မာသမ္မတနဲ့ကချင်လွတ်လပ်ရေးသမ္မတ KNU တို့ကြားဇွန်လ3ရက်နေ့ကစတင်တိုက်ပွဲဖြစ်ပွားလာခဲ့ပြီးတော့ရွှေမော်နဲ့ပရင်မော်တင်မှာလုတ်ကင်စားတော့နေသူတွေဟာဇွန်လ15ရက်နေ့မှာနောက်ဆုံးထားပြီးထွက်ခွာကြဖို့မြန်မာသမ္မတကနေသတိပေးစာဖြန့်ဝေထားပါတယ်။လက်ရှိမှာရွှေမော်တင်ထွက်ခွာလာတဲ့လူတွေကိုမြန်မာအာဏာပိုင်တွေကတနိုင်းမြို့ထဲဝင်ခွေပိတ်ပင်ထားတယ်လို့သူတို့တွေသွားရောက်ခွေယူဖို့အတွက်ဘာသာရေးကောင်းဆောင်တဲ့နဲ့တနိုင်းဒေသကုကဲမှုစစ်ဆန္ဒချုပ်ဒါကစတာဝန်ရှိသူတွေနဲ့ဆွေးနွေးညှိနှိုင်းနေဆဲဖြစ်ပါတယ်။
ဆက်ပြီးတော့ကြောင်မီသွေးတုံတက်အားပေးဆက်ယုံတွေဟာတဘာဝပတ်ဝန်းကျင်ထိခိုက်မှုတွေရှိသလိုလူမှုတွေကိုလည်းအသက်အန္တရာယ်ဖြစ်စေနိုင်တယ်လို့ပညာရှင်တွေကပြောဆိုနေကြပေမဲ့မွန်ပြည်နယ်အစိုးရအဖွဲ့ကတော့ကြောင်မီသွေးကိုလက်မခံလို့ရှင်ရင်ဖွံ့ဖြိုးတိုးတက်မှုမရှိဘူးလို့ပြောဆိုလိုက်ပါတယ်။ဒီလဇာမိုင်းတို့ကအစိုးရအဖွဲ့ရဲ့တနစ်တာကာလလှုပ်ဆောင်ချက်နဲ့ပတ်သက်လို့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ။ဒီအချိန်လေးကိုတော့မီးရင်စနိုင်းကနေအခုလိုတင်ဆက်ထားပါတယ်။
ကြောင်မီသွေးသုံးပြမှုနဲ့မွန်ပြည်နယ်ဒေသခံတွေကကွက်နေကြပေမဲ့ကြောင်မီသွေးဆက်ယုံကိုလက်မခံလို့ရှိရင်ဖွံ့ဖြိုးတိုးတက်မှုမရှိဘူးလို့မွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးဆန်ကအခုလိုပြောပါဗျာ။အဲ
နိုင်ငံမှာကြောင်မီသွေးမတော်တာမတော်တာကြောင်မီသွေးကထောက်ရတဲ့ unit ကို90ကျားရဲနဲ့ဆိုလို့ရှိရင်တရားနဲ့90ကြောင်မီသွေးကိုသုံးပြီးကျွန်တော်တို့လည်းမတည့်ပါဘူးပြောပါဒါပေမဲ့ကျွန်တော်ပြောကြောင်မီသွေးကိုလက်မခံဆိုရင်ကတော့
ကြောင်မီသွေးကိုကလင်းကောစနစ်နဲ့သုံးမြူမယ်ဆိုရင်အန္တရာယ်တစ်စုံတစ်ရာမရှိဘူးဆိုပြီးမွန်မြင်နယ်ဆွေရအဖွဲ့လျှက်စစ်နဲ့စွန့်အင်ဝန်ကြီးဦးမင်းထင်အောင်ဟန်ကပြောပါတယ
်ကျွန်တော်တို့တကယ်ကလင်းကောနဲ့လုပ်တကယ်တတ်မတတ်ကျွန်တော်တို့အားလုံးဒါလေးလာသိရှိတာဖြစ်ပါတယ်ဒီ NPR စက်ရုံမှာလည်းတကယ်ကလင်းကောတာပုံစံတကျလို့ဘာမှအန္တရာယ်မရှိဘူးဆိုတာလည်းကျွန်တော်တို့လေးလာသိရှိတာပါတယ်အဲဒီကြောင့်မလို့နောက်နောက်ကျွန်တော်တို့ကဒီကြောင်မီသွေးနဲ့ဒါအဆုံးတဲ့အောင်တိုင်းမူလာမဖြစ်မနေထဲ့ပြင်းပြီးတိုင်းပြန်သွားချက်ကျွန်တော်တို့မဖြစ်မနေတော့မှာဖြစ်ပါတယ်။
ကြမ်းမီသွဲနဲ့လျှက်စစ်ထောက်မယ်ဆိုပါကလျှက်စစ်တုံးပြမှုအတွက်ကွန်ကြက်စရက်တက်တာတလို့လျှက်စစ်လုံလောက်မှုရှိတဲ့အတွက်နိုင်ငံသားရင်းနှီးမြှုပ်နှံမှုတွေလည်းဝင်ရောက်လာမယ်လို့လည်းမွန်ပြည်နယ်ဆိုရကပြောပါတယ်။မွန်ပြည်နယ်မှာကြမ်းမီသွဲနဲ့ပတ်သက်ပြီးစကြင်ကက်ကွက်နေတဲ့နိုင်ရဲစော်ကအခုလိုပြောပါတယ်။
ကျွန်တော်တို့နိုင်ငံဒီတဘာဝင်းကျင်အရင်းမြစ်ကောင်းတဲ့နိုင်ငံဖြစ်တယ်။ဒါတွေမပြည့်စုံအောင်ထိန်းသိမ်းမယ်။အဲ့ဒီတဘာအရင်းမြစ်နဲ့ပြည်ပြူဇဲလောင်စာတွေစွမ်းအင်တွေရရှိအောင်ဘလို့ကြံဆောင်မလဲ။ดาวตัวเต็มแล้วเราจะสร้างจินนี่ออกมาที่ MCM มาแล้วสร้างจินนี่แหละเว้ยนอกแล้วสร้างจินนี่ออก
มามอมินเนี่ยมาจ้องมิต้วยโกลูตุ๋ยก็สัจจินกักกั่วနေได้จ้ามาเป้แล่ชิมามอลเมียนปิละเมเสยยง MCN ก็จ้องมิต้วยเนี่ยเลียสิซ้นอินทอลบี้တော့ไล่ปัดနေပါတယ်ရခင်ဆွေရလက်ထက်ကရင်းမြုံနယ်မှာလျှက်စစ်စွန့်အင်မကဝတ်1280ထောက်လုံးမဲ့ကြမီသွေးတောင်းလျှက်စစ်တအားပေးဆက်ရုံတိဆောက်ဖို့ဒူယိုထိုင်းကုမ္ပဏီနဲ့ပြည်တောင်စုဆွေရအကြာ MOA လက်မှတ်ရေးထိုးထားခဲ့ပါတယ
်အခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါရှင်
ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ဝင်တွေဟာရခိုင်ပြည်ကိုရောက်ရှိလာပြီးဒေသခံတွေရဲ့အကြံပေးချက်တွေတောင်းခံခဲ့ပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ
타이네자데타가수지톨륜비니데타이엔드레르르르르르르르르르르르르르르르르르르르르르르르르르르르르르르르르르르르르르르르르르르르르르르르르르르르르르르르르르르르르르르르르르르르르르르르르르르르르르르르르르르르르르르르르르르르르르르르르르르르르르르르르르르르르르르르르르르르르르르르르르အခုညပဲအစည်းအဝေးအဆုံးမတက်ခင်မှာတရင်အချင်းချက်ကိုမှတ်တင်ကြီးထိုက်ကကြီးညာပေးပါဦးမရှင
်အမေရိကန်သမ္မတဒေါ်နယ်ထရန့်ကသူ့အပေါ်မှာတစ္ဆာခံဖို့မျှော်လင့်ခဲ့တယ်လို့နောက်သမ္မတရဲ့လက်ထောက်တင်တဲ့ရုရှားတာဝန်ရှိသူတွေကြားစုံစမ်းစစ်ဆေးမှုတွေဆက်မလုပ်ဖို့ပြောဆိုခဲ့တယ်လို့ယာရုကထုတ်ခံခဲ့ရတဲ့ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ညွှန်ကြားရေးမှူးဟောင်း James Comey ကလွှတ်တော်မှာထွက်ဆိုပါတယ်သမ္မတနဲ့ FBI ညွှန်ကြားရေးမှူးကိုမီတို့ကိုချင်းဆွေးနွေးမှုတွေနဲ့ပတ်သက်ပြီးအထက်လွှတ်တော်ထောက်လှမ်းရေးကော်မတီရှေ့မှောက်မှာပထမဆုံးလူသီးရှင်ကြားထွက်ဆိုရလဲဖြစ်ပါတယ်။သမ္မတထရန့်ကယာရုကထုတ်ပြစ်ခဲ့ရတဲ့သူ့ရဲ့အမျိုးသားလုံခြုံရေးအကြံပေးမိုက်ကယ်ဖလင်းနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတွေမလုပ်ဖို့နဲ့မိုက်ကယ်ဖလင်းဟာလူကောင်းတစ်ယောက်ဖြစ်တာမို့သူ့ကိုမစုံစမ်းဘဲလွှတ်ထားမယ်လို့မျှော်လင့်တဲ့အကြောင်းသမ္မတကသူ့ကိုအတိအကျပြောဆိုခဲ့တယ်လို့ FBI ညွှန်ကြားရေးမှူးဟောင်းကထွက်ဆိုပါတယ်။သမရကဖလင်းအပေါ်စုံစမ်းစစ်ဆေးမှုဆက်မလုပ်ဖို့ညွှန်ကြားခဲ့သလားဆိုတော့လွှတ်တော်ရဲ့မေးမြန်းမှုကိုတော့ဒီလိုဓာတ်ရိုက်အသုံးအနှုန်းနဲ့မညွှန်ကြားခဲ့ဘူးလို့ထွက်ဆိုသွားပါတယ်။သမရရဲ့ပြောဆိုချက်ကိုသူ့အနေနဲ့ဒီလိုလုတ်ပိုင်ခွင့်လုတ်နိုင်ခွင့်မရှိဘူးဆိုတာကိုပြက်ပြက်သားသားမပြောခဲ့ပဲအဲ့ဒီအချိန်မှာဘာပြောလို့ပြောရမှာမသိအောင်ကိုအံ့ဩမှင်သက်ခဲ့ရလို့ဇကလုံးကိုအတော်လေးသတိထားရွေးချယ်ပြောဆိုခဲ့တယ်လို့လည်း FBI ညွှန်ကြားရေးမှူးကပြောကြားပါတယ်။သမရဒါကမှန်ကန်တဲ့လုပ်ရမဟုတ်ဘူးလို့ပြောဖို့သူ့အနေနဲ့မစင်စားခဲ့မိဘူးလို့လည်းဖြေကြားသွားပါတယ်။သမရနဲ့သူရဲ့ဆွေးနွေးမှုအတန်းဖိုင်တွေရှိမယ်လို့မျှော်လင့်ကြောင်းလည်း FBI ညွှန်ကြားမှုဟောင်းကပြောပါတယ်။ဒါအပြင်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ဟာရိုးသားခိုင်မာပြီးအမိအခိုးကင်းတယ်လို့လည်း FBI ညွှန်ကြားမှုဟောင်းကိုမီကအထက်လွှတ်တော်ရှေ့မှောက်မှာထွက်ဆိုသွားပါတယ်ရှင်။
ကြတာပြင်းညနောက်ဆုံးရထားတဲ့သတင်းအကျဉ်းချုပ်ကိုမတ်တင်ကီထိုက်ကြီးညာပေးသွားတာပါဒီညအစီအစဉ်ထုတ်လွှင့်ရမှုကမက်ကင်ဖြူထွေးဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဘေးဘာဘာဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်အင်တာနက်ဆာမျက်နှာ bamis.voanews.com မှာလည်းနှာစင်နိုင်ကြပါတယ်ရှင်မနေ့ဖန်တောက်ကြနေ့မနေ့ပိုင်းအစီအစဉ်တွေကိုလှိုင်းဒိုမီတာ3240နဲ့49တို့ကနေဖန်ယူနှာစင်နိုင်ပါတယ် VOA ကိုနှာစင်ခဲ့ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်သောရရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်ကျမခွန်ညိုပါ
อ
This program has come to you from the Voice of America, Washington.